ဒါကနဂရဒုက္ခံကတော့အရှင်အာနန္ဒကုရမဟောကြားတော်မူတဲ့ဒုက္ခံဖြစ်ပါတဲ့နိဗ္ဗာန်တရားကိုဘယ်လိုဖွင့်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဟောတော်မူတဲ့ဒုက္ခံတစ်ခုလို့ဒါအတူတူအဖြစ်တော့မှတ်သားထားပါနော်ဒီတော့ဒီအတကနဂရဒုက္ခံဖြစ်ပေါ်လာတဲ့ဘုံကတော့ဒီချိန်မှာရှင်အာနန္ဒကုရမကဝေဒာလီပြီးပောင်းခြင်းမှာတည်ရှိနေတဲ့ဝေလုဝယွာလေးမှာတင်းတုံတော်မူပါတယ်မြတ်စွာဘုရားနောက်ဆုံးဝါကတ်တော်မူတဲ့ယွာလေးတစ်ခုဖြစ်ပါတယ်အဲဒီချိန်ခါမှာအထက်ကနဂရအထက်ကမြို့သားဖြစ်တဲ့ဓမ္မလို့ခေါ်ဆိုအပ်တယ်နော်အမျိုးကောင်းသားတို့ကပါဠိပုတ်ကြီးကိုဆက်ရောက်လာပါတယ်မိမိရဲ့လုပ်ငန်းကိစ္စတခုဖြင့်ပါဠိပုတ်ကိုဆက်ရောက်လာတဲ့အချိန်ခါမှာဒီဒါယကကနေပြီးတော့ပါဠိပုတ်မှာတည်ရှိတဲ့ဂုတ်ကုတ္တရာမကျောင်းဆိုင်ကိုသွားပြီးတော့ရဟန္တာတပတ်တန်ချင်းတက်ပြီးလို့ယောနေသာရှင်ခုံးပြီးတော့သင်္တေလျောက်ပတ်တဲ့တရားပညာမှာထိုင်ပြီးတော့အရှင်အနန္ဒကုရမြဂုတ်ခံဘယ်မှာသင်္ဆုံးနေပါလဲဆိုပြီးတော့မေးခွန်းမေးခဲ့ပါတယ်ထိုရဟန္တာကလည်းအရှင်အနန္ဒကုရမြသည်ဝေဒာလီပြီးပောင်းခြင်းမှာတည်ရှိတဲ့ဝေလူဝရောင်ငယ်မှာသင်္ဆုံးနေတော်မူတဲ့အကြောင်းကိုပြန်ပြီးအမိန့်ရှိလိုက်ပါတယ်ဒါနဲ့ဒီသဒ္ဓမအမိန့်ရှိနေတဲ့ဒါယကာကလည်းအကြောင်းအားလျော်စွာဝေဒာလီပြီးဆက်ရောက်သွားတဲ့အချိန်ခါဝေလူဝရောင်ငယ်ကိုသွားပြီးတော့ရှင်အနန္ဒကိုရုံမြတ်သတင်းဆုံးတော်မူတဲ့နေရာသို့ရောက်အောင်သွားပြီးတော့သူကမေးခွန်းတစ်ခုမေးတယ်နော်သူမေးတဲ့မေးခွန်းကဗာမေးခွန်းလဲအသည့်ဒုက္ခပန္တိအာနန္ဒဒေနဘဂဝန္တသန္တပတ္တဒါရဒသမန္တမုဒိနဧကောဓမ္မဧကတောယက္ခဘိက္ခုနောအပ္ပမတ္တသအတ္တဘိနောဘိဟိတ္တတဝိဟရတောအဝိမုတ်တေဇေဝစိတ်တဝိမုတ်သတိအပရိခိနာသအတဝပရိခယံကိသန္တိအနန္တပတ္တိသာနုတရယောဂေခေမံအလုပဘုနာတိမေဂုံလေးတစ်ခုပဲဘာပြောလဲဗန္တိအာနန္ဒအရှင်ဘုရားအာနန္ဒယထာယင်တရား၌အပ္ပမတ္တသာမမေ့မလျောခြင်းအပ္ပမတ္တတရား၎င်းသာသည်ဖြစ်၍အာတဗိနောကိလေသာဒုက္ခဥပ္ပန္နစေတလောင်ကျွမ်းစေတသောလောကဝိရိယရှိသည်ဖြစ်၍ပရိဒတံသံနိဗ္ဗာန်သို့ဆေလွတ်ထားသောစိတ်ဓာတ်ရှိသည်ဖြစ်၍ဝိဟာရတော်နေထိုင်နေရရှိသောဘိက္ခုနောယဟန်တော်၏အဝိမုတ်တေဇေဝစိတ်ဓာတ်ကိလေသာဒုက္ခမလွတ်မြောက်သေးတဲ့စိတ်ဓာတ်ဒီလည်းပဲဝိမုတ်စေတိကိလေသာဒုက္ခလွတ်မြောက်၍သွားပေ၏အဘိဓိနာသအတဝါမကုန်သေးတဲ့အတော်တရားတို့ဒီလည်းပဲပရိက္ခေန်ကိုညင်းသောကိစ္စံတည်းရောက်ရှိရသွားကြလေကုန်၏အနုပတေသမဆက်ရောက်အသည်ဒီလေးဖြစ်သောအနုဒရံအတုမရှိသောယောဂခေမင်းသယောဂလေးပါတို့ရဲ့ဂုံရလေးပါတို့၏အနုပဘုနာတိအစဉ်ဆက်ရောက်ရသွားပေ၏ဗတိအာနန္ဒအရှင်ဘုရားအာနန္ဒသန္တတိတော်မူသောပတ္တတံမြင်တော်မူသောအရထသမန္တမုဒ္ဒေနအရဟံကုသေသမသံဗုဒ္ဓကုသေဖြစ်တော်မူသောဒိနဘဂဝတ္တထုပုံတော်သောဘာသခင်ဘုရားရှင်သည်သောဧကတမောထိုကဲ့သို့သောတခုတည်းသောတရားမျိုးကိုအခါတော်ဟောကြားတော်မူအပ်ပါပါသလားဣတိဣတံဝသနဤစကားကိုဩဇာလျောခတ်ခဲ့လီပြီသူကတရားတစ်ခုလောက်ပဲကြည့်နေတဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်ဒီကုလမင်းကြီးတွေနဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အတွက်သူမင်းကုန်းလေးကဘာပြောတာလဲဘုရားဟောတဲ့တရားတစ်မျိုးများရှိသလားဘာတရားတစ်မျိုးလဲလို့မေးတော့အဲ့ဒီတရားတစ်ခုကိုလက်တွေ့ကျင့်တယ်ကျင့်လိုက်တဲ့အခါမှာအပ္ပမတ္တမမင်းမလျော်ခြင်းအပ္ပမတ္တတရားလက်ကင်ချပြီးတော့ကိုကျင့်တယ်အာတဘိကိလေသာတို့ကိုပူပန်ခြင်းတက်လုံးကျွမ်းစေတတ်တဲ့လောကဝိရိယနဲ့ကျင့်တယ်မဟိတ္တကနိဗ္ဗာန်သို့ဆင်းလွတ်ထားတဲ့စိတ်ဓာတ်ဖြင့်ကျင့်နေတယ်နိစ္စတည်းနေကြရင်တော့အင်းကြံမယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မဟုတ်ဘူးနော်နိဗ္ဗာန်ကိုဆင်းလွတ်တဲ့စိတ်ဓာတ်ဖြင့်သိချင်ကြည့်နေတယ်အဲဒီလိုကြည့်နေတဲ့ပုဂ္ဂိုလ်တရားတစ်ခုလောက်ကြည့်မယ်ဆိုရင်မလွတ်မြောက်သေးတဲ့ဒီနေ့သားတွေမှလည်းလွတ်မြောက်သွားမယ်မကုန်သေးတဲ့အာသောကြတွေလည်းကုန်သွားမယ်မဆက်ရောက်အသေးတဲ့လောကုတ္တရာတရားတို့တရားများနိဗ္ဗာန်ကိုလည်းဆက်ရောက်နိုင်တယ်အဲဒီလိုတရားမျိုးများရှိပါသလားဆိုပြီးတော့သူကဒီမေးခွန်းမေးတယ်အဲဒီကမှကျန်တဲ့နာကရောမြတ်ကလည်းဘာအမေးရှိတယ်အတိဘဂမတိတိနာဘဂဝန္တသနတပတ္တကအရထသမသမုဒိနဧကောဓမ္မဧခတောယတမိခုနောအပ္ပမတ္တကအတ္တပိရောပိတတ္တသဝိရတောအဝိမုတ်တံဇေဝစိတ်တံဝိမောဇ္ဇတိအပရိခိနာသအတဝပရိခေယံတိသံတိအနန္တပတေသနုတရံယောဂခေမအနုဘဂုဏတိဒါကတော့ရှိပါတယ်တခုသောတရားရှိတယ်ဘုရားဟောထားတယ်သိတော်မူမြင်တော်မူတဲ့ရန်ကုန်ရှင်သမန္တမုဒ္ဒကုန်ရှင်ဖြစ်တော်မူတဲ့ဘုရားဟောထားတဲ့တခုသောတရားဆိုတာရှိတယ်။အဲ့ဒီတရားကိုတကယ်လက်တွေ့ မမေ့မလျော်စေအပမရာတရားလက်ခံထားပြီးကိလေသာတွေကိုပူပန်စေတဲ့လောကျွမ်းစေတဲ့လောလောဝရိယနဲ့နိဗ္ဗာန်သို့ဆေလွတ်ထားတဲ့စိတ်ဓာတ်ဖြင့်လက်တွေ့ကျင့်မယ်ဆိုရင်မလုံမြောက်သေးတဲ့ကိလေသာတွေမှစိတ်ဓာတ်ဟာလည်းလွတ်မြောက်သွားမယ်မကုန်သေးတဲ့အာသောတရားတွေလည်းကုန်သွားမယ်မရောက်ရှိသေးတဲ့လောကုတ္တရာတရားတို့တရားမြတ်နိဗ္ဗာန်ကိုသို့လည်းဆက်ရောက်သွားပါလိမ့်မယ်ဆိုပြီးဒီလိုအမင်းရှိဒါဖြင့်အရှင်ဘုရားအဲ့ဒီတစ်မျိုးသောတရားဟာဘာတရားလဲဆိုပြီးတော့ချက်ပြမေးတယ်မေးလိုက်တဲ့အချိန်ကကျတော့မှရှင်အနန္ဒကိုရောမြတ်ကအဖြေပေးပါတယ်နော်ဤတံကပတိမေကုမူလေးစေဝကမိဝိသအကုသလိဟိတမေဟိနာဝိတကံသောဝိသရံဝေကေသံဖြစ်တိဒုက္ခံပရမသနာဥပါဒံမေသအဝိရတိကမဏိဒယကဣဒဣသလရောမြတ်တဲ့ဘိက္ခုယောဂဝသရာယဟန္တော်တိကာမိမိဝတုကမ္မတိလေသာကမ္မတော်မှဝိစေဝကိစ္စတိဖြစ်ပေသနှင့်အကုသလဟိဓမေဟိအကုသောတရားတို့မှဝိစာကိစ္စတိဖြစ်ပေသနှင့်သာဝတေကဝိတ္တနေလိတကွာဖြစ်သောသာဝိသရံဝိသရံတိလိတကွာဖြစ်သောဝိဝေကဇံနိရဏတရားကိစ္စဖြစ်ကြောင့်သင်္ချာဖြစ်ပေါ်၍လာရသောဒီဒီဒုက္ခနဲ့တဲ့ချင်းဒီဒီသံသာချင်းဒုက္ခဖြစ်သောပရမသန္တံပရမဇံကိုဥပဒံပြစ္ဆာပြေဆုံးကရောက်စေဝိသရတိနေထိုင်ပြီ။အလုံးကြဘူးကြတဲ့ဇာနဲ့ပတ်သက်တဲ့ formula လေးတစ်ခုဖြစ်ပါတယ်နော်။ကာမဂုဏ်တွေမှာအကုသိုလ်တရားတွေမှာပြင်းစိတ်နေတဲ့ဝိဇ္ဇဝိသရပိတိဒုက္ခဧကဂရဟောတဲ့ဇေင်္ဂံကမ္မနဲ့ပြေဆုံးနေတဲ့ပရမဇံကိုကရောက်ပြီးတော့ဉာဏ်တော်တစ်ပါးကနေပြီနော်။နေလိုက်တဲ့အခါဘာလုပ်လဲ။နောဤဒီမိနေခေခေတိဤတံပြေကောပထမဇာနအပိသေခတံပိသေစီတိအပိသေစီတိတံယံခောပနာပိသေအပိသေခတံပိသေစီတိတံဒရနေသံနိရောဓဓမ္မံတိပသနာတိဘောဓုယံတော်တိဤဒီဤသောပရိသေစေခတိအတိအတိဉာဏ်ဖြင့်သင်ခြင်းသုံးခန့်ရှုပွား၍နေလေ၏ဘယ်လိုရှုပွားလဲဤတံပြေကောပထမဇာနဤပထမဇာတိလည်းပဲအဘိဓေခတံအကြောင်းတရားတို့သည်အငြင်းအဲ့ကြောင့်အပေါင်းစုပြီးအပြည့်ဖြင့်အပ်၏အဘိသင်္စေတိတံအကြောင်းတရားတို့သည်အငြင်းအဲ့ကြောင့်စေသောတိုက်တွန်းအပ်ပေ၏စေသောတိုက်တွန်းခြင်းကြောင့်ဖြစ်ပေါ်၍လာရပေ၏ဒီပရမဇ္ဇံဟာလည်းအဘိဓေခတအကြောင်းတရားတွေပေါင်းစုပြုခြင်းမှဖြစ်ပေါ်လာရတဲ့တရားတစ်ခုဖြစ်တဲ့အကြောင်းတရားတွေကအငြိအညော့ပေါင်းစုပြုခြင်းမှဖြစ်ပေါ်လာရတဲ့တရားတစ်ခုဖြစ်တဲ့အမိသေစေတိတအကြောင်းတရားတွေကအငြိညော့ပေါင်းစုစေသောတိုက်တွန်းမှဖြစ်ပေါ်လာရတဲ့တရားတစ်ခုဖြစ်တဲ့လက်တွေ့ရှုနေတဲ့ပုဂ္ဂိုလ်တွေတော့အသိအသိနားလည်လိမ့်မယ်လို့ဘုန်းကြီးမျှော်လင့်ပါတယ်နော်ဗရမဇ္ဇံဗရမဇ္ဇံတရားဘယ်လောက်ရှိလဲအာနာပါနဇံမဲ့ဆိုကြပါစို့အာနာပါနပရမေဇံမဲ့ဇံနဲ့တရားဘယ်လောက်ရှိလဲစိတ်စိတ္တိ34လုံးရှိတယ်အဲဒီ34လုံးဒီအဘိဓေခတအကြောင်းတရားတို့ဒီပေါင်းစုပြုခြင်းမှဖြစ်ပေါ်လာရတယ်ဆိုတော့ဒီနေရာမှာအကြောင်းတရားကိုပဲထည့်သွင်းပြီးရှုဖို့ရှင်အနန္ဒကနီးပေးနေတာဘာအကြောင်းတရားတွေလဲနံပါတ်1မိယာဝုထုယုတ်ရှိခြင်းနံပါတ်2ဇံကိုဖြစ်ပေါ်စေတတ်တဲ့အာနာပါနပရိဖာကနမိတ်ပဲဆိုတော့အာယုသင်္ချာရှိခြင်းဒါအာနာပါနအကျုပ်ကွက်ပြောတာနော်။နောက်ဖတ်တရှင်ဘက်ဝိဇ္ဇဝိသရံပိဋိဒုက္ခဤကကရခေါ်တဲ့ဇံငါးပါးတို့ရဲ့အပေါင်းကိုဇံလို့ခေါ်တာနော်။အဲဒီကဒီဝိဇ္ဇဝိသရံပိဋိဒုက္ခဤကကရခေါ်တဲ့ဇံငါးပါးဒီဇံငါးပါးတက်တဲ့ကွက်ပြီးဖြစ်နေတယ်ဆိုအားရှိသလား။မရှိဘူး။ဖတ်တဆရာတော်ရှင်ဘက်စိတ်စိတ်တွေကအရင်အညော့ပေါင်းစုပြီးပြုမြင်ပေးမှဒီဇိုင်းကားတွေကဒီဇန်ကဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်ဖတ်သက်စားတဲ့ရှင်မဲ့စိတ်စီးတဲ့ဒီကလည်းအကြောင်းတစ်ခု။ပေါင်းလိုက်တော့ဘယ်နှခုလဲ။အကြောင်းသုံးခုပေါ့။ဝတ္ထု၊အာယုံ၊ဖတ်သက်နော်။နောက်တစ်ခုကတော့ယောနိသောမနတိကတာ။နိမလက်မှနှလုံးသွင်းခြင်း။နိမလက်မှနှလုံးသွင်းခြင်းကတော့သမထပိုင်းဥပ္ပန္နပိုင်းအပိုင်းနှစ်ခုခွဲပြောရမယ်။သမထပိုင်းမှာဆိုရင်ကတော့အာနာပါနပရိဘကနမိတ်ကိုကြက်တဲ့နဲ့နှလုံးသွင်းတတ်တယ်။ဝိပဿနာပဲရောက်လာရင်ဒီဇာနာတရားတွေကအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးချက်ချင်းပြီးတော့ဝိပဿနာရှုတယ်အပိုင်းနှစ်ပိုင်းရှိပါတယ်နော်အဲဒီတော့အဲ့ဒီယောနိသောမနတိကာရကအကြောင်းတစ်ခုဆိုတော့အဲ့ဒီယောနိသောမနတိကာရကဘာလဲလို့မေးတော့ဒီရေကိုကောက်ပြပါဆိုရင်ဒီဇာနာတရားတွေရဲ့ရှင်းနာမကတ်နေတဲ့မနောဓာရဝဇန်းနဲ့ရှင်းနေတဲ့စိတ်စိတ်တွေတရားစုကိုအထူးသဖြင့်ယောနိသောမနတိကာရလို့ပြောနေတယ် အဲ့တော့ဒီဇာနဲ့တရားတွေကိုရှိတော်မူပုဂ္ဂိုလ်ကဒီဇာနဲ့တရားတွေဖြစ်ပေါ်လာအောင်ဝိုင်းပြီးကျေးဇူးပြုပေးနေတဲ့ဒီမနောရတဝဇ္ဇဥဆောင်နေတဲ့ယောနိသောမနတိကာရတရားတွေကိုလည်းသိအောင်ရှိဖို့လိုတယ်။ဒါရင်လားဆိုတော့မကလေးဘူး။ဒီဇာနဲ့တရားတွေရဲ့ရှင်နဲ့မကတ်နေတဲ့ပရိက္ခဥဇာနုလောကုတ္တရဘုဆိုတဲ့ဒီဇံသောတွေလည်းရှိ။ဒီဥပ္ပဇ္ဇရဇံသောတွေလည်းရှိကြတော့အဲ့ဒီဥပ္ပဇ္ဇရဇံသောတွေမပါဘဲဒီပထမဇံသောကဖြစ်နေတယ်ဆိုအားရှိလား?မရှိဘူး။ဒါကြောင့်အဲ့ဒီလိုအကြောင်းတရားတွေကဘောင်းဆိုပြုပြင်မှာဖြစ်ပေါ်လာရတဲ့သဘာဝကိုယောဂီကမြင်အောင်ကြည့်ရတယ်။အဲ့တော့ဝိဓုစရံဆိုကမှဒီသဏ္ဍာန်တရားတွေကဘာဝိဓုကိုမြင်ဖြစ်တယ်လဲ။ဟရိယဝိဓု။ဟရိယဝိဓုကိုမြင်ဖြစ်တယ်ဆိုလို့ရှိရင်ဟရိယဝိဓုကိုရှုတော်မဲ့ပုဂ္ဂိုလ်ကဟရိယဝိဓုနဲ့ရှင်တွဲပြီးဟရိယဝိဓုနှလုံးအိမ်အတွင်းမှာဖြစ်ပေါ်သွားတဲ့ယုတ်တရားတွေဘယ်လောက်ရှိလဲ။ယောဂလအမျိုးအစားအနေနဲ့ပြောမယ်ဆိုရင်ဟရိယဓတကကလ၊ကာယဓတကကလ၊ဘဝဓတကကလ၊စိရိဇအထကကလ၊ဥရဇအထကကလ၊အာရဇအထကကလဆိုပြီးယုတ်ကလအမျိုးအစားက6မျိုး၊ဇိဒနောကကလထည့်ရင်တော့9မျိုးထားတော့နော်။ယောမျိုးအစားက54သို့မဟုတ်63မျိုး။အဲဒီယုတ်တရားတွေမရှိဘဲနဲ့ဒီဇဏတရားဖြစ်နေမှာမလား?မဖြစ်နိုင်ဘူး။အာနာပါနပရိဘအာနာပါနဇန်ရှိခိုင်အာနာပါနပရိဘကနမိတ်မရှိဘဲနဲ့ကဖြစ်နိုင်မလား?မဖြစ်နိုင်ဘူး။မဖြစ်နိုင်တော့ဆိုလိုတာကဒီနေရာလေးမှာပရမဇန်ဆိုတဲ့ဇိုင်ကငါးဘက်လောက်သိရှိရတာတော့မဟုတ်ဘူးရှင်ဘက်ဆွေစီလိုက်ဒီကိုလည်းပုတ်တဲ့ရှိရတော့မယ်ဒါကတစ်ချက်ဇန်ကိုရင်ရှိနေမဟုတ်ဘူးဇိုင်ရဲ့မိယာဝတ္ထုယောက်တွေကိုလည်းရှိရတော့မယ်မိယာဝတ္ထုယောက်တွေကရူဘက်ခန္ဓာနော်ဇန်ဏတရားတွေကိုခန္ဓာဖွဲ့လိုက်တော့ဇန်ဏတရား34ခုလုံးမှာဝေဒနာကဝေဒနာခန္ဓာသင်္ချာကသင်္ချာခန္ဓာကျန်နေတဲ့စိတ်တွေ30နဲ့တလုံးကသင်္ခါရခန္ဓာအသိစိတ်ကဝိညာဉ်နဲ့ခန္ဓာပေါ်လိုက်တော့ခန္ဓာဘယ်နှပါလဲ5ပါနာမ်ခန္ဓာက4ပါရုပ်ခန္ဓာက2ပါပေါ်လိုက်တော့ခန္ဓာဘယ်နှပါလဲခန္ဓာ5ပါအဲ့ဒီခန္ဓာ5ပါကိုမြင်အောင်ရှုပါလို့ပြောလို့ရင်အဓိပ္ပာယ်ဖြစ်တယ်နော်ဒီအဓိပ္ပာယ်လေးကိုပေါ်လို့အောင်ဘုန်းကြီးနည်းနည်းလေးနောက်ထပ်သုတ်တန်တစ်ခုနဲ့ဆက်ဆက်ပြီးပြောမယ်ရှင်အနန္ဒဂရုမြတ်ကဒီသုတ်တန်ကိုဟောတာသူဉာဏ်စွာဉာဏ်စက်နဲ့သူကဟောတာမဟုတ်ပါဘူးဘုရားဟောဒီကနာတော်ကိုယဉ်ညွန့်ပြီးတော့သူကဟောနေတာဖြစ်တော့ဒီလိုစဉ်းလျောမှသုတ်တံတစ်ခုကတော့ဘုရားတို့မဟာမာလုဇ္ဇသုတ်တံဖြစ်ပါတယ်နော်အဲ့ဒီမဟာမာလုဇ္ဇသုတ်တံကိုနောက်တော့ဘုန်းကြီးထပ်ပြီးဟောပါမယ်ဒီစကားလေးကိုဆုံးအောင်နည်းနည်းလေးဆရာနန္ဒဂရုမြတ်ကဟောလို့ရင်းလေးဆုံးအောင်လည်းနည်းနည်းဆက်ပြောလိုက်မယ်ဣဒံမိခောပထမဇာနာအပိသင်္ခတံအပိသေစေတိတံယံခောပနကိစီအပိသင်္ခတံအပိသေစေတိတံတရဏိသနိရောဓအတမန္တိဣဒံပိကောပရမဇန္တံဣပရမဇန္တံတရားဒီလည်းပဲအတိတေခတံအကြောင်းတရားတို့သည်အညီညွတ်ပေါင်းစုံရပြုဖြင့်အပ္ပိဤအမိသိစေတိတံအကြောင်းတရားတို့သည်အညီအညွတ်စိဇောတိုင်တွန်းမှုကြောင့်ဖြစ်ပေါ်၍လာရပေ၏ဂိစီတုံတခုသောအမိသင်္ခတံအကြောင်းတရားတို့သည်အပေါင်းအညီအညွတ်ပေါင်းစုံရပြုဖြင့်အတော်အပ္ပိသိစေတိတံအကြောင်းတရားတို့သည်အညီအညွတ်ပေါင်းစုံရစိဇောခြင်းကြောင့်ဖြစ်ပေါ်လာရသောယံခောပနအကျင့်တရားသည်ကအဋ္ဌိစီတံထိုတရားသည်အနိစ္စအနိစ္စတရားသာသည်និရောဓဓမ္မချုပ်ငြိမ်ခြင်းချုပ်ပြန်ခြင်းသဘောတရားသင်္ချာရှိပေ၏ဣတိဤသောလျှင်ပဋိသင်္ခိတ်ခတိအတိအတိဉာဏ်ဖြင့်ဆင်းခြင်းသုံးကရှုပွား၍နေပေ၏ဒါဝိပဿနာရှုပုံကိုပြောတယ်အကြောင်းတရားတွေပေါ့စုပြီးပြုခြင်းမှဖြစ်ပေါ်လာရတဲ့တရားမှန်ခဲ့မယ်ဆိုရင်ဒီတရားသည်အနိစ္စတာဖြစ်တယ်និရောဓတာသုံးပြင်ခြင်းသဘောရှိတဲ့និရောဓတရားသာဖြစ်တယ်လို့ဒီလိုနှလုံးသွင်းရမယ်နော်အဲဒါဣတိဣသောလျေပါဇာနာတိကောကံပြပြတိဤဒီလိုကောကံပြပြတိဒီနေရာနဲ့ပတ်သက်ပြီးတော့နော်မြတ်စွာဘုရားဟောထားတဲ့သုတ်တံလေးတစ်ခုရှိပါတယ်သာဟိတုအနိစ္စသုတ်တံရူပံဘိက္ခဝေအနိစ္စယောပိဟေတုယောပိပိစီယရူပတ္တဥပါဒါယသောပိအနိစ္စောအနိစ္စံသမုဒ္ဒံဘိက္ခဝေရူပံကုတောနိစ္စံဘောဇတိဘိက္ခဝေစိတ္တယံတောရူပံယုတ်ရတိအနိစ္စံအနိစ္စသာတိယောပိဟေတုရူပတယုတ်ရကောဥပါဒါယဖြစ်ပေါ်စေခြင်းဟာယောပိဟေတုအကျင့်တယဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းကြားသည်လည်းကအဋ္ဌိရှိယောပိပစ္စယအကျင့်အပိထဘံတတ်တဲ့ပစ္စယအကြောင်းကြားသည်လည်းကအဋ္ဌိရှိသောမိဟေတုသို့တရားဖြစ်ပေါ်စေတတ်တဲ့ဟေတုအကြောင်းတရားဒီလည်းပဲသောမိပစ္စယောသို့အပိသုဘတတ်တဲ့ပစ္စယအကြောင်းတရားဒီလည်းပဲအနိစ္စအနိစ္စသာတိဘိက္ခဝေစိတ္တယံတို့ အနိစ္စတံဘုဒ္ဓံအနိစ္စတရားကြောင့်သင်္ချာဖြစ်ပေါ်၍လာရသောရူပံယုတ်တရားဒီကုသောအပေမှာနေရင်နေစံနေစသည်ဘဝဇ္ဇတိဖြစ်နိုင်ပါအာနိစိတယံတို့ယုတ်တရားကိုဖြစ်ပေါ်စေတတ်တဲ့တည့်ရဖြစ်စေတတ်တဲ့ဟိတုအကြောင်းတရားလည်းရှိတယ်အပိသုဘ္ဗံတတ်တဲ့ပြည့်စုံအကြောင်းတရားတွေလည်းရှိတယ်အကြောင်းတရားတွေကိုယ်တိုင်ကအနိစ္စဖြစ်နေတဲ့အတွက်ကြောင့်အကျိုးဖြစ်တဲ့ဒီယုတ်တရားတွေဘယ်မှာပြင်နေစမြဲတဲ့တရားဖြစ်နေပါမလဲလို့ဒီလိုဖျက်ရှင်ကဟောထားတယ်ဟောထားလိုက်တဲ့အတွက်ကြောင့်ကိုပရမဇာနတရားကိုအနိစ္စလို့ရှုမဲ့ပုဂ္ဂိုလ်ကပရမဇာနတရားကိုသာအနိစ္စလို့ရှုသည်မဟုတ်ပရမဇာနတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းအနိစ္စလို့ရှုရမှာဖြစ်တယ်ပရမဇာနတရားလေးဘာကြောင့်အနိစ္စလို့ဖြစ်တဲ့အကြောင်းတရားတွေကိုယ်တိုင်ကအနိစ္စဖြစ်နေတဲ့အတွက်ပရမဇာနတရားဟာလည်းအနိစ္စဖြစ်တယ်လို့ဒီလိုမြင်အောင်ရှုမှာဆိုပြီးတော့ရှင်အနန္ဒာကပြောလို့တဲ့အဓိပ္ပာယ်ပဲနော်ကဲသောတတံသီတောအလောနခိယပပုထတိသောထိုယံတော်တိတထထိုဝိပဒနာတမထဝိပဒနာညာ၌သီတောယတ္တိလျက်အလောနခိယအသောပြတို့၏ကုန်ခြင်းသို့ပပုထတိရောက်ရှိ၍သွားပေ၏ထိုနှံထိုတမထဝိပဒနာတရားမှယက်တည်ပြီးတော့အသောပြတိကုန်သွားစေနေဒီလိုဆိုရင်တော့ဒီပရမဇ္ဇနတရားလောက်နဲ့ပရမဇ္ဇနတရားကိုဘဝိပဿနာရှိလို့နဲ့မဖြစ်ဘူးနှိပ်ဖန်ဆိုင်သွားတဲ့အဓိပ္ပာယ်လိုတော့ဖြစ်နေတယ်နော်။ဒါပေမဲ့အဲ့ဒီလိုတော့မယူဆကြနဲ့နော်။ဘုန်းကြီးမယူဆဘုန်းကြီးအဲ့အတွက်တခြားသုတ်တန်တွေနဲ့မောက်ဆက်ပြီးပြောမှသဘောပေါက်မှာမို့လို့နောက်ထပ်သုတ်တန်တွေကိုလည်းထပ်ပြီးဟောပြပါမယ်။ဆိုလိုရင်းလေးကတော့ခဏခဏဘုန်းကြီးဟောနေတဲ့အတိုင်းပဲသဗ္ဗံဘိက္ခဝေအနဗ္ဗိဇ္ဇနာအပရိဇ္ဇနာအောက်ရာဇယံအဘဇ္ဇဟံအဘဘောဒုက္ခခရယာ။အလုံးစုံသောယုတ်တရားနံတရားခန္ဓာ၅ပါးယုတ်တရားနံတရားတွေကိုဉာဏ်ပရိညာတိရဏပရိညာဗာဟနာပရိညာခေါ်တဲ့ပရိညာပညာဉာဏ်ပညာသုံးမျိုးဖြင့်ပိုင်ပိုင်ခြားခြားထိုးဖြင့်မသိခဲ့ဘူးဆိုရင်သန္တရာဝဇ္ဇဒုက္ခဘယ်လိုမှမကုန်နိုင်ဘူးစသဖြင့်ဘုရားဟောထားတဲ့သုတ်တန်တွေရှိတယ်။ဒီသုတ်တန်တွေအရာမိမိတို့ရှုပွားမယ်တရားတွေကတော့အလုံးရှုရမယ်လို့ဒီလိုတော့မှတ်ထားပါနော်။ဒီတော့ရှုပွားမယ်တရားတွေအလုံးရှုရရင်ဘာကြောင့်ဒီမှာရှင်အနန္ဒဂရုမြတ်ကပရမဇ္ဇံမှာဝိပဿနာရှုမယ်ဆိုလို့ရှိရင်ဒုပရမသမရှုနေတဲ့သမထဝိပဿနာမှာယက်တည်ပြီးတော့လေအာသောတရားတွေအကုန်ကြီးကိုအရန္တဘုဘုံစိတ်သွားဆိုင်ရင်တို့ဘာကြောင့်ဟောတယ်လို့မေးတော့ဒီပုဂ္ဂိုလ်မျိုးကပရမဇန်ကိုသာသူကရအောင်ရှုတယ်ဒုတိယဇန်စတဲ့တတိယဇန်စတဲ့အထက်တန်းဇန်တွေကိုရအောင်သူကမရှိဘူးပရမဇန်ကိုသာရှုပြီးတော့ပရမဇန်ရဲ့ပရမဇန်ကိုဝိပဿနာရဲ့အခြေပါရကအဖြစ်နဲ့တမာတိပြောင်းပြီးတော့ပရမဇန်ရဲ့မြင်ရဖြစ်တဲ့ယုတ်တရားချင်းရှုတယ်ဒီယုတ်တရားတွေကိုအာယုံကြီးဖြစ်ပေါ်နေတဲ့ကမ္မဝဆရဉာဏ်တရားတွေကိုလည်းရှုတယ်ရှုပြီးတော့မှဒီယုံဉာဏ်တို့ရဲ့အကြောင်းတရားတွေကိုလည်းတစ်စိတ်တက်ပြီးပြန်ပြီးတော့ရှုကြတယ်ယုံဉာဏ်တို့ရဲ့အကြောင်းတရားတွေကိုပါတစ်စိတ်တက်ရှုပြီးအကြောင်းတရားတွေကဒီယုံဉာဏ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်းတင်းပြီးတော့ဝိပဿနာရှုတယ်အဲဒီလိုရှုလိုက်လို့ဝိပဿနာဉာဏ်ကြီးကလက်ပတ်သွားတဲ့အချိန်ကမှနောက်ဆုံးသူကဒီပရမဇ္ဇဉာဏ်တရားကိုဥစ္စာပေးပြီးတော့ဝိပဿနာရှုတယ်လို့ဒီလိုဆိုလိုပါတယ်နော်ဒီဒုတိယဇန်စပြီးတော့ဘာကြောင့်သူမရှိသလဲလို့မင်းကြီးသူကဒုတိယဇန်စပြီးတော့ရအောင်လည်းမကြိုးစားဘူးရလဲမရဘူးမရတဲ့အတွက်ပရမဇန်လောက်တင်တာရက်တံပြီးတော့ဒီပရမဇန်တရားကိုဥစားသိပြီးဝိပဿနာရှုလိုက်တဲ့အခါဝိပဿနာဉာဏ်ကြီးကရင့်ကျက်လာပြီဆိုလို့ရှိရင်လေအာသောတရားတို့ရဲ့ဂုံရံဖြစ်တဲ့အရတ္တမအရတ္တဘုဒ္ဓိဆိုင်ဆိုင်တယ်လို့ဒီလိုဆိုလို့တယ်နောက်တစ်ခုနောစေအာသဝနခယပပုဏ္ဏတိဒီနိဝဒမရတိနတယတမန္တိယပိသနောအရံဘဂိယနာသယောဇနာနပိခယပရိခယဩပပတိကိုဟောတိတတ္ထပရိနိဗ္ဗာယိအနဝုတိဓမ္မောတတ္တမလောကအာသဝနခယအာသောတရားတို့၏ကုံရာဖြစ်တဲ့အရတ္တဖို့သောနောစေပပုဏ္ဏတိအခေမြောက်ရှိကြသည်ဖြင့်အဒီနိဝဒမရတိနသောသမထဝိပါဒနာတရားတို့၌ဒွေတ္တမေမောခြင်းဓမ္မရကတိဖြင့်ပင်လျင်ဒါယဓမ္မနန္ဒီယသောသမထဝိပါဒနာတရားတို့နဲ့နှစ်သက်မြန်လို့ခြင်းဓမ္မနန္ဒီတရားဖြင့်ပင်လျင်ပိသနံဩရံပါဠိယနာအောက်ကမ္မဘုံကိုအောက်ဖြစ်သောကမ္မဘုံကိုဖြစ်စေတတ်သောဖြစ်စေတတ်ကုန်သောအောက်ကိုဖြစ်သောကမ္မဘုံကိုရောက်စေတတ်ကုန်သောပိသနံတယောဇနာတံသောယောကုန်သောတယောဇဉ်တရားတို့ဤပရိခေယကုန်ခြင်းကြောင့်တထံသောဒုက္ခဝါဒပြမပြီနှင့်ဩပပတိကိုဩပပပရိသန္တိတိနိယချင်းရှိသောတထံသောဒုက္ခဝါဒပြမပြီနှင့်ပရိနိဗ္ဗာန်ဤပရိနိဗ္ဗာန်စံလေးဆံရမည်ဖြစ်သောတသမလောကသောဒုက္ခဝါဒပြမပြီမှ အနာဝတိဓမ္မောကာမဘုံတို့တဖန်ပြန်နေခြင်းတဖန်မရှိသောအနာဂံပုဂ္ဂိုလ်သည်ဟောတိဖြစ်ရပေ၏။အာသောတရားတို့၏ဂုံယံသိတဲ့အရတ္တဘုကိုမဆက်ရောက်ဘူးဆိုရင်ဘုရားဝန္တပြမဘီဘောတော့သင်ရင်ရောက်သွားနိုင်တယ်လို့သူကဒီလိုပြောခြင်းနော်သို့တော်ဒါကတော့အထွတ်တက်ပြီးတော့ပုံကိုယ်ရင်ကိုပြောတာပါပြမဘီကိုချင်းချင်းရောက်သွားနိုင်တယ်ပြမဘီကိုရောက်သွားပြီးဒီပြမဘီကိုရောက်သွားတဲ့အရိယာသူတော်ကောင်းတွေဟာကာမဘုံကိုတဖန်ပြန်နေရောဓမ္မတာမရှိပါဘူးဒီပရမဇန်ကသိသိတဲ့အောင်ခိုင်ကန့်သွားတယ်ဝိပဿနာရှိနိုင်တယ်ပရမဇန်ကိုအချိန်ခံပြီးတော့အရတ္တဖို့လည်းစိုက်သွားတယ်စိုက်သွားတဲ့အချိန်ခံမှာသောပုဂ္ဂိုလ်အတွက်ဉာဏ်နဲ့ဇန်နီကိုလက်ဆက်ပြီးလေ့လာလိုက်ရင်အရတ္တဖို့ရပြီးတဲ့အချိန်ခါမှာဉာဏ်ဇန်နီကိုဆက်လေ့လာလိုက်ရင်လောလောလေးလောလောလေးရရှိနိုင်တဲ့အတွက်သုဒ္ဓဝါဒမြမဘီကိုလည်းရောက်မယ်ဆိုရောက်နိုင်တယ်။ဘာကြောင့်လဲ?သုဒ္ဓဇန်နီသုဒ္ဓဝါဒဘုံကိုရောက်အောင်ပုတ်ပေးနေတဲ့ဇန်ဖြစ်တဲ့အရတ္တမအရတ္တဘုကိုမရောက်သိဘူးခါအနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်ဆိုက်ပြီးဆိုကြသောအနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်ဆိုက်ပြီးဆိုရင်လည်းသူပုဂ္ဂိုလ်ကအနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်ဆိုက်ပြီးတဲ့အချိန်ခါမှာဒီဇန်နတရားတွေကိုပြန်အထုတ်လိုက်ရင်လည်းလောလောလေးနဲ့ရနိုင်တယ်။ဘာကြောင့်လဲ?ဇန်ကိုမရအောင်တမ်းပြထားတဲ့နိဗ္ဗာန်တရားတွေကိုဒီအနာဂါမိမဉ္ဇဉ်ကပယ်ရှားခံပြီးဖြစ်နေပါတယ်။အဲဒါကြောင့်နိဗ္ဗာန်တရားတွေကိုသိနေတဲ့ပုဂ္ဂိုလ်ကပရမဇန်ကိုအခြေခံပြီးဒုတိယဇန်တတိယဇန်သုတ္တဇန်တွေကိုကူးလိုက်ရင်လည်းမိနစ်ပိုင်းစက္ကန့်ပိုင်းအတွင်းမှာပဲဒီသုတ္တဇန်အထိစိုက်သွားနိုင်တယ်။ဆိုင်ကလုံးစင်ဒီသုဒ္ဓဇံကြောင့်လည်းသုဒ္ဓဝါဒမြမဘီကိုဒီအနန္တသူတော်ကောင်းဒီတက်မယ်ဆိုတက်လို့ရပါတယ်နော်အဲ့ဒီသဘောကိုညီမပြီးတော့ဒီအရှင်အနန္တကိုရောင်မြတ်ကဟောနေခြင်းဖြစ်ပါတယ်နော်ဒါပေမဲ့ဒီညမှာပြောနေတဲ့အချက်ကလေးတစ်ခုရှိသေးတယ်ဒီနေဝဓမ္မရာဂိနတာယဓမ္မနန္ဒီယဆိုပြီးဒီလိုဖွင့်ထားတော့ဓမ္မတဝိပါဒတရားတို့အပေါ်၌တွေ့ကြံမေမောနေတဲ့ရာဂနန္ဒီတို့ကြောင့်သုဒ္ဓဝါဒမြမဘီကိုရောက်ရှိပါသလားလို့ဒီလိုတော့မေးစရာရှိတယ်မဟုတ်ပါဘူးနော်ဘဝတခုကိုလက်ခံဖို့ရအတွက်တဏ္ဏဆိုတဲ့အစိုးတအစိတ္တကတော့ရှိရမည်ဓမ္မတဖြစ်ပါတယ်တဏ္ဏအစိုးတအစိတ္တမရှိဘဲနဲ့သံသရာရှိဂျီနီဘုတ်ဆိုတာဘယ်လို့မှမဖြစ်နိုင်တဲ့အတွက်ဒီတော်ကောအတွက်ကလည်းဖြစ်နိုင်တဲ့တဏ္ဏအစိုးတအစိတ္တဆိုတာကဒီသမထဝိပဿနာတရားတို့အပေါ်နဲ့တွေ့တံမေမောနေတဲ့တဏ္ဏအစိုးတအစိတ္တဆီလောက်သာရှိဒီအစိုးတအစိတ္တဒီသရုပ်တော်ဇံကဲ့သို့သောဇံတရားတွေကနေပြီးတော့ဒုဒ္ဒဝါဒမြမဒီတို့ရောက်အောင်ပို့ဆောင်ဖို့ရန်အတွက်အပိထုတ်ပနေတဲ့ဇံကိုဇံသင်္ခါရတရားတွေကိုအပိထုတ်ပနေတဲ့အကြောင်းတရားလေးတစ်ခုသာဖြစ်ပါတယ်နော်တည့်ရဖြစ်စေတဲ့အကြောင်းတရားတော့မဟုတ်ဘူးဒုဒ္ဒဝါဒမြမဒီကိုတည့်ရဖြစ်စေတဲ့အကြောင်းတရားကတော့ဇန္တန်တရားပဲဖြစ်ပါတယ်နော်ကဲအញ្ញံပိခောကဗေဒီတေနဘဂဝန္တဇာနတဘဒ္ဒရထသမဏမုဒိနေဧကဓမ္မောဧကတောယန္တပိကုဏအပ္ပမတ္တအတ္တပိနောပိတ္တသဝိခရတောအဝိမုတ်တိစေဝစေတံဝိမုတ်သတိအပရိခိနာသအတ္တဝပရိခယံကိစ္ဆတိအနန္တပတိသံတုရယောကခြင်းမအနုပပုဏ္ဏတိကပတိဒယကဒီသနတတိတော်မူသောပတ္တကမြင်တော်မူသောအရထသမန္တမုတ်တိနအရဟံကိုရှင်သမန္တမုတ်တ္ထောရှင်ဖြစ်တော်မူသောဒီနမကဝတ္တထိုမြတ်စွာဘုရားသည်သောဧကဓမ္မထိုတခုသည်သောတရားကိုဧကတောကောင်းစွာဟောကြားတော်မူအပ်ခဲ့ပါ၏။ယတယင်းတရား၌ဥပမာတတမမိနှလျောခြင်းဥပမာဒံတရားလက်ကိန်းသတိဖြစ်၏။အတ္တမိနသုလင်္ကာတို့ကိုပူပန်စေတ္တလောကံစေတ္တသောသမ္မပဒံလုံလောက်ဝရိယရှိသည်ဖြစ်၏။ပရိဒတသနိဗ္ဗာန်သို့ဆင်းလွတ်ထအပ်သောစိတ်ဓာတ်ရှိလျက်ဝိဟရတော်နေထိုင်၍နေသောဘိက္ခုနောယဟန်တော်၏။အဝိမုတ်ဉ္စေဝစေတံကိလေသာတို့မှမလွတ်မြောက်တဲ့စေတသည်လည်းပဲဝိမုတ်စေတံကိလေသာတို့မှလွတ်မြောက်၍သွားနိုင်၏အပရိခိနာသအာတဝမကုန်ခန့်သေးတဲ့အာလောတရားတို့သည်လည်းပဲပရိခယံကုန်ခန့်ခြင်းသို့ကိစ္စတိရောက်ရှိ၍သွားကြလေကုန်၏အနုပတိသံအနုပတံမဆက်ရောက်ရသေးသောအနုတရံအတုမရှိသောယောဂဖြစ်မှန်သယောဂလေးပါးတို့ရဲ့ကုန်ရာဖြစ်တဲ့အရတ္တဖို့နိဗ္ဗာန်သို့လည်းပဲအနုပဘုရားတိအစဉ်ဆက်ရောက်ရသွားနိုင်ပေ၏ဒီနေ့တော့မလွတ်ရောက်သေးတဲ့စိတ်လွတ်သွားနိုင်တယ်မကုန်သေးတဲ့အာသောတရားတွေနဲ့ကုန်သွားနိုင်တယ်မရောက်ရှိသေးတဲ့သံဃောတရားတရားတို့တရားနဲ့နိဗ္ဗာန်လိုလဲရောက်ရှိသွားနိုင်တယ်ဆိုတဲ့ဖြစ်ရမယ့်တခုတည်းသောတရားဟာဒီတရားပဲဖြစ်ပါတယ်ဆိုပြီးတော့ရှင်အနန္ဒဂရုမြတ်ကအမိန့်ရှိလိုက်ပါတယ်နော်သို့တော့အဲ့ဒီဟောကြားခြင်းနဲ့ပတ်သက်ပြီးတော့ ဘုရားရှင်ဆုံးတော်မူတဲ့ဆုံးလို့ရေကုန်တဘောပေါ့ရန်အတွက်ဘုန်းကြီးကမဟာမလူကျပုဒ်တာလုပ်တံကိုဆက်လက်ပြီးဟောရမှာဖြစ်ပါတယ်သို့တော့မဟာမလူကျပုဒ်တာလုပ်တံကတော်တော်ခက်ရှည်ရှည်လေးဟောမှာဖြစ်တဲ့အတွက်ဒီနေ့တော့အချိန်မမီတော့ဒီနေ့ဒီနေရာမှာပဲကဲဒီနေ့တင်ကြစို့ကဲဒီနေ့ညနေစတင်ကနေကြတော့တော့ကြသူတို့ကနေအဓိပ္ပာယ်ဆက်စံနေတဲ့မဟာမာလိကအတ္တံတို့ကိုဆက်လက်ပြီးညွှန်ကြားကြရအောင်နော်။ယောဂရုံကသေနန္ဒဂုရုမြတ်ကသတ္တမအမည်ရှိနေတဲ့အထက်ကငကရအမျိုးသားဥပါဒကအနိဗ္ဗာန်တကားကိုဘယ်ပုံဘယ်ပန်းဗဏ္ဍာန်ဖွင့်ရမယ်ဆိုတဲ့ပတ်သက်ပြီးတော့နံပါတ်1နိဗ္ဗာန်တကားဖွင့်ဖို့အပိုင်းခေါ်ကြခဲ့ပါတယ်။ဒီဘက်ကလည်းဘုန်းကြီးအနေနဲ့ညကပြောတဲ့လိုပြုတ်ပြီးပြီ။ပြောပြလိုက်တော့ယောဂီတွေအနေနဲ့ပရမေသဏ္ဍာန်တရားတစ်ခုလောက်ကိုဝိပဿနာရှိရင်လည်းမဂ်ကိုနိဗ္ဗာန်ဆိုင်နိုင်တယ်ဆိုတဲ့ဒီအသိဉာဏ်မျိုးဖြစ်မှာဆိုလို့ဘုန်းကြီးများကအဓိပ္ပာယ်ရှင်းတဲ့လောက်အရှင်းပြခဲ့ပါတယ်။ဣဒံဤကောပရမေသဏ္ဍာန်အဘိသင်္ခေတံအဘိသင်္ခေတိတံဆိုပြီးတော့ဒီပါဠိရဲ့အဓိပ္ပာယ်လေးများကအရှင်းပြတယ်နော်။ဒီပါဠိရဲ့အဓိပ္ပာယ်ကိုဘာဆိုလို့လဲဆိုတော့အရှင်အနန္ဒဂုရုမြတ်ကဘုရားရှင်ကိုယ်တော်တိုင်ဖွင့်ပြထားတဲ့မဟာမာလူကျသုတ်တံကိုညှိနှိုင်းပြီးဒီအဓိပ္ပာယ်ကိုဟောနေတယ်ဆိုတော့မြတ်ကဘုန်းကြီးပြောခဲ့မဟာမာလူကျသုတ်တံမှာဘုရားရှင်ကဒီကဲ့သို့သောจิตရှင်နဲ့ပတ်သက်ပြီးဘယ်လိုခေါ်ခဲ့ကြလဲကတမောသန္တံမေဃောကတမပฏิပဒပိသန္တံဩရံဘဝိညာဏတယောတနာနံပဟာနာယအနန္တညီပါအနန္တဩရံဘဝိညာဏဩအဘုံဖြစ်သောကမ္မဘုံသို့ဖြစ်စေတတ်ကုန်သောဘိသနံသံယောဇဏံသံယောဇဉ်တရားငါးပါးတို့ကိုပဟနာယပိရှားခြင်းဟာမေဃောလမ်းစဉ်တိကကတမောသအဘေဘာနိပတိတတံခြင်းစဉ်တိကကတမောသအဘေဘာနိအဘိကမ္မဘုံကိုဆွဲခွန်နေတဲ့ကမ္မဘုံတို့ရောက်စေတတ်တဲ့ဖြစ်စေတတ်တဲ့သံအားရှိတဲ့ဉာဏ်ရောင်စဉ်တရား၅ပါးရှိပါတယ်အဲ့ဒီဉာဏ်ရောင်စဉ်တရား၅ပါးကတော့ဘာတွေလဲလို့မေးခဲ့ရင်တော့နံပါတ်1ဉာဏ်ရောင်စဉ်တရားကအနုတ္တိယတဏ္ဍိတေကောအတ္တံသက္ကာယအဋ္ဌိနံပါတ်1တယောက်စဉ်တရားကအတုတ္တိယတဏ္ဍိတေကောသောဝိသိကိစ္စနံပါတ်3တယောက်စဉ်တရားကတော့အနုတ္တိယတဏ္ဍိတေကောသောသီလပဒပရမန္တတယောက်စဉ်နံပါတ်4ကတော့အနုတ္တိယတဏ္ဍိတေကောသောကာမိသံဃတယောက်စဉ်နံပါတ်5ကတော့အနုတ္တိယတဏ္ဍိတေကောသောပြဘာဒတယောက်စဉ်အနုတ္တိယဓာတ်နဲ့လို့ဒီလိုပြောရတာကတချို့လူပုဂ္ဂိုလ်တွေတန်တန်မှအယူအဆလေးတွေကရှိကြတယ်။ဒီတရားစဉ်တရားငါးပါးဆိုတဲ့စိတ်အစဉ်မှာဖြစ်ပေါ်လာတဲ့အခိုက်အတန့်တရားစဉ်ကြီးတယ်။စိတ်အစဉ်မှာမဖြစ်ပေါ်တဲ့ကျင့်ကြံတဲ့အချိန်အခါတွေမှာတရားစဉ်မမီဘူးဆိုပြီးဒီလိုအယူအဆလေးတွေရှိကြတယ်။အခုဒီသုတ်ကမှာပြောမဲ့မဟာမာလိကဗုဒ္ဓဘုရားမြတ်ကအဲ့ဒီအယူအဆရှိနေပါတယ်။ဒါကြောင့်မြတ်ရှင်ကဥပ္ပဇိဝေအဖြစ်စိတ်အစဉ်မှာထင်ရှားဖြစ်ပေါ်ခဲ့သည်ဖြစ်စေမဖြစ်ပေါ်ခဲ့သည်ဖြစ်စေအရိယမတရားဖြင့်မပင်ရှားရသည်လို့အနုတ္တိယဓာတ်အဖြစ်ဒိဝတည်နေခဲ့မယ်ဆိုရင်လေဒီတရား၅မျိုးကိုတန်ရောက်ခြင်းလို့ပဲခေါ်တယ်ဒီတရား၅မျိုးသည်အောက်ကာမဘုံတို့ရောက်အောင်ဆုံးဖို့ကာမဘုံမှတတ်တော်တူမလွတ်မြောက်အောင်ဆွဲခေါ်ထားတဲ့ဖြစ်စေနိုင်တဲ့သောအရှိတဲ့တရား၅မျိုးလို့ဆိုလိုပါတယ်အဲ့ဒီဉာဏ်ရည်တရား၅မျိုးကိုပယ်ရှားဖို့ရန်အတွက်လမ်းစဉ်ကျင့်စဉ်ဟောပါလေ။ဒီကျင့်စဉ်နဲ့ပတ်သက်ပြီးဘုရားရှင်ကဘယ်လိုဟောလဲ။ဣဒံနန္ဒဘိက္ခုဥပတိဝိဝေကအကုသလနာဓမ္မနာမဟာနာသဗ္ဗံသောကယတောဒုနာနပရိပါဒတိယဝိဝေစေဝကံမိဟုဝိသအကုသလေတိတမေဟိသာဝိတေကံနဝိသရဝိဝေကံပိတိဒုက္ခပထမဇာနံဥပတံပိသအဝိဟရတိ อนันตานิวาอนันตาอิดาอินทรารมยาด้วยนั้นภิกขุโยคะวะสระยันโทติอุปริวิเวกอุปริเลเวยโดอิเวสิยะตวาจิงจังอุปริเลวาสระกะกามุปติขันธุปติอภิเษกคารุปติปิริตุปติโซภิโรอุปริเตีย4บาสิบาเรอายังกาบะกัมกังเตียะเตโกกามุปติโลขอเรခန္ဓာငါးပါးကိုခန္ဓုပတိလို့ခေါ်တယ်။ကိလေသာတွေကိုကိလေသုပတိလို့ခေါ်တယ်။ဘဝတွေကိုဖြစ်အောင်ပြုပြင်ဖန်တီးပေးနေတဲ့ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတရားတွေကိုအပိသင်္ခါရုပတိလို့ခေါ်ပါတယ်။ဘာလို့လဲဒီတရားတွေကိုဥပတိလို့ခေါ်နေရတယ်လို့မေးတော့ဒီတရားတွေကိုအခြေစက်ပြီးကိလေသာတွေကဒုဗ္ဗနေလို့သူတို့ကိုကိလေသာတို့ရဲ့တရားဥပတိတရားတွေလို့ဒီလိုသတ်မှတ်ပြီးခေါ်ပါတယ်။အခုတော့ဒီဇံဘိမှန်ကတော့အထူးသဖြင့်ကာမုပတိကာမဂုဏ်တွေမှကိစ္စိတ်နေမှုကိုအထူးရည်ညွှန်းထားတယ်။အထူးရည်ညွှန်းတယ်လို့ပြောတာကနောက်ထပ်ပုဒ္ဓဘုရားဆက်ပြီးခေါ်နေလို့ပါနော်။ကဲအာနန္ဒညီပါအာနန္ဒဣဒ္ဓဣဒ္ဓနာရောမြတ်တို့၌ဒီခုယောဂဝဆရာယဟန်တော်သည်ဥပရိဝေဝေကဥပရိလေးပါးတို့ဤသိသိချင်းကြောင့်ဝါကံမူပတိဤသိသိဝင်နေခြင်းကြောင့်အကုသနာဓမ္မနာအကုသောတရားတို့ကိုဘာနာပင်နေခြင်းကြောင့်အကုသနာဓမ္မနာဘာနာဆိုတဲ့ဒီပုဂ္ဂိုလ်ကြည့်ပြီးတော့ရှင်းကဥပရိအရာကိုကာမူပတိဆိုပြီးကာမဂုဏ်ကိုဖွင့်ဆိုထားပါလေနော်အကုသနာဓမ္မနာအကုသောတရားတို့ကိုဘာနာပိစားနေခြင်းကြောင့်ပိစားတယ်ဆိုတာကတော့ဒီပိုင်းလေးမှာဇန်တရားတွေကိုခုလိုဆက်လက်ကြရအောင်ကြိုးစားအထောက်ကျသူတော်ကောင်းကမိမိတဏ္ဍာမဖြစ်ပေါ်လာတဲ့ခုနကဗာမိဇဏ္ဍဇာဘဒလက္ခဏာလက်ရှိသီလဗဒပရမတဝိသေကိစ္စဆိုတဲ့ဒီကိလေသာအငြိအကျေးတွေစိတ်အစဉ်မှာဝင်ရောက်မလာအောင်ပထမဖယ်ရှားလိုက်အဲဒီဖယ်ရှားထားခြင်းကိုပဲဒီညမှာတော့ဗေရေလို့ပဲအထူးသဖြင့်ဤညွှန်းထားပါတယ်နော်အခုလည်းနန္ဒမနအခုသောတရားတို့ကိုဘာဟနာဖယ်ရှားရင်ထားခြင်းကြောင့်ဝါပင်နိုင်ခြင်းကြောင့်သဘာဝအခြေခံတိုင်းအခြေခံရာတို့နာနာကိုယ်ဤကြည်ခြင်းတို့ကိုပြည်ခြင်းတို့ဤပြိပဒတရားကြီးအိဖြစ်သွားခြင်းကြောင့်တရားထိုင်ရမှာနည်းနည်းလေးဒေါ်လေးပြင်းနေတယ်တပည့်တော်ဘုရားဝိယဝိသခဲနေတာခိုင်းမှတရားမထိုင်ရရင်ဒေါ်ပါပြီဟုတ်တယ်မလားအဲ့ဒါနဲ့ဓမ္မဒီကဆိုတဲ့ဒီဝေဒီကျုံးထိုင်နေကြတယ်နော်ကာယံကြောင့်ငနဲ့ကိုပြည်ခြင်းတို့ဤပြိပဒတရားကြီးအိဖြစ်သွားခြင်းကြောင့်ကမိနီဝုစုကမ္မကိလေသာကမ္မတို့ဘဝိသေဘကင်းစိတ်ကြည့်ဖြစ်ရသလဲအကုသလေဟိတမေဟိအကုသောတရားတို့ဘဝိသေကင်းစိတ်ကြည့်ဖြစ်ရသလဲသာဝိညာဏဝိတ္တဉ္စီတကွာဖြစ်သောသာဝိသရဝိသရဉ္စီတကွာဖြစ်သောဝိဝေကဇံနိဗ္ဗာန်တရားကင်းစိတ်ခြင်းကြောင့်သင်္ချမ်းဖြစ်ပေါ်၍လာရသောပိဋိဒုက္ခလွတ်တဲ့ခြင်းပိဋိခန္ဓာခြင်းဒုက္ခရှိသောပထမဇဏံပရမဇံတို့ဝဘဒမေဇံကိုဥပဒံပစ္စပြေဆုံးကရောက်ခြင်းကိုဝိသရတိနေထိုင်သေး၏ဘဒမေဇံစိတ်ပုံလေးကိုဘုရားရှင်ကအကျဉ်းချုပ်ပြီးခေါ်လိုက်တော့ဘာပထမဇံလဲဆိုတော့မေးကြရစီနော်ပထမဇံရတဲ့ကမ္မထံဘဒမေဇံကိုမဆိုးအထုတ်ရင်ဒီတိုင်းရောက်နိုင်ပါတယ်တို့တော့ဒီနေရာမှာဘုရားရှင်ကသမမတ်ရှင်ပန်းကိုယဉ်ယဉ်ပြီးဟောနေတာဖြစ်တဲ့အတွက်သမမတ်ရှင်ပန်းနဲ့ဆက်ဆက်တဲ့ပထမဇာအကြောင်းကိုဥစားပြီးပြောကြရအောင်နော်။ဘုန်းကြီးတို့နှလုံးခွင့်အရာပေါ်လေးဒီဌာနမှာသင်ပေးတာကတော့ပါသုဇ္ဇယောဂီအတ္တရှိခိုင်အာနာပါနကမ္မထံကိုပဲဖြစ်စီသို့ဖို့ဓကမ္မထံကိုပဲဖြစ်စီစတင်သင်ပေးပါလေ။အာနာပါနကမ္မထံကိုသုတိကျအထုလိုက်လို့သုတ္တဇာသမာဓိလောက်ဆက်ပြီးဆိုရင်တော့ထိုပုဂ္ဂိုလ်ကကတိစေဘသမမရှိဘကိုကူးကျင်နေဆိုရင်တော့ဘုန်းကြီးတို့32ခုထာတာကမ္မထံကိုထုတ်ခြင်းခံမှသင်ပေးပါရစေနော်။အကယ်၍ဓကမ္မထံဖြင့်သမာဓိထရောင်းတဲ့ပုဂ္ဂိုလ်ဖြစ်ခြင်းနဲ့တဏှိဥပါကိုသတိထိတ်ချက်သမာဓိထရောင်းနိုင်လို့အကြည်ဓာတ်စိတ်တဲ့အခါအကြည်ဓာတ်မှကြည့်ရှိတဲ့တဏှိဥပါကိုသတိထိတ်ချက်သိရှိနိုင်လို့လေယောင်ကြီးဆိုရင်လည်းအကောက်လာတဲ့အချိန်ခါမှာသောပုဂ္ဂိုလ်ကကတိုင်းစေဘဖြင့်ကူးကျင်နေဆိုရင်လည်းထုတ်ခြင်းကမ္မ32ခုထာတာကမ္မထံကိုသိခြင်းကိုသင်ပေးပါရစေ။ဒီလိုကိုအာနန္ဒနာကိုအထုတ်ပြီးဆိုလို့ရှိရင်အာလုံးကြားဘူးနေကြတဲ့အတိုင်းပဲနော်ပထမဤသည်ချင်းကရဏာနည်းဖြင့်အာနန္ဒနာမှာစိတ်ကိုညီအောင်ထိမ့်မယ်စိတ်ငြိမ်းလာပြီဆိုရင်ဒီလိုတဲ့ကရဏာနည်းကိုလွတ်လပ်ပြီးတော့ဝိညာဉ်တွင်းလေးကအသက်ရှင်နေလို့နှင်းရင်လည်းနှင်းတဲ့အတိုင်းအစမ်းဆုံးတော့ချော့ပြီးအောင်အ အသက်ရှင်ဉာဏ်ရည်နဲ့ဉာဏ်နဲ့အတိုင်းအဆန်းဆုံးတောင်းလျှောက်ပြီးအောင်ဒီဘုမဘာဝနာစိတ်ကိုမြေဆောက်ကပ်ပြီးဒီနေ့အောင်ကျိုးဆောက်ကြ။ကြည်ရာရဲ့ကျိုးရာရဲ့အစနဲ့အဆုံးရဲ့၃ချက်လုံးကိုဉာဏ်ကျင့်လိုက်သမ်းပဲ။အဲဒီလိုကျင့်လိုက်တော့ဓမ္မရည်ကအတန်းတက်လာရင်ဝင်နေထွက်ရကအငြိမ်သွားမယ်။ဒိမ့်ဝိသွားမယ်။ဒိမ့်မဲ့တဲ့လေးလေးမှရှင်ရင်လည်းရှိတဲ့အတိုင်းအစအဆုံးတောက်လျှောက်ပြီးအောင်တို့ရင်လည်းတို့တဲ့အတိုင်းအစအဆုံးတောက်လျှောက်ပြီးအောင်ကျိုးစားနိုင်တဲ့အချိန်ကသမာဓိကတဏှာရင်တဏှာကြီးလောက်အထိရေဝဆောင်ကပ်ပြီးဒီလာလို့ထိုင်နေချိန်တိုင်းမှာဒီနေပြီးသုံးရက်လောက်ဆက်တဲ့ဒီလာရင်များသောအဖြစ်နမိတ်စာပေါ်ပြီးပေါ်လာတဲ့ထိုနမိတ်မှာဘာဝနာစိတ်ကရေဝဆောင်ကပ်ပြီးပြီးသွားခဲ့ရင်ဒီကိုယ်ရောနမိတ်ကနေအထီရောနမိတ်အထီရောနမိတ်ကနေတောက်စီရေတောက်ကြရေခဲ့တဲ့ဒီနေတောက်ခေါ်တဲ့နမိတ်အတွင်ကျောင်းသွားလိမ့်မယ်ဒီနမိတ်တွေပါတော့ဘုံကံနဲ့အညွမျိုးအယောင်နဲ့အညွမျိုးရှိတဲ့ပါတယ်။ရှင်နေတဲ့ယောဂဝတ္တရာပုဂ္ဂိုလ်ရဲ့စိတ်အစဉ်တွေကကျောင်းလဲသွင်းရင်နမိတ်အတွေနဲ့ကျောင်းလဲသွက်တဲ့သဘောရှိပါတယ်နော်။သို့သောနမိတ်ရဲ့အယောင်စင်းကိုလည်းနှလုံးမသွင်းနဲ့ဘုံကံကိုလည်းနှလုံးမသွင်းနဲ့နမိတ်ဆိုတဲ့အမှတ်ပညာလောက်သာထားပြီးတော့ဝိညာဉ်ထွက်လေကဖြစ်ပေါ်လာတဲ့နမိတ်အပေါ်မှာဘာဝနာစိတ်ကိုမြေဝဆွန်ကပ်ပြီးဒီနေအောင်ကျိုးစားနိုင်ခဲ့ပြီ။ပဒမန္တသမารိဒုတိယသံသမารိတတိယသံသမารိသရုတ်သံသမารိအဋ္ဌိထိုက်ပြီးဆိုကြလို့နော်အရင်လိုသရုတ်သံသမารိအဋ္ဌိလောက်ထိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကထိုသရုတ်သံသမารိဖြင့်စဉ်းကြဲနေတဲ့ဉာဏ်တော့ဖြစ်ပေါ်လာတဲ့ပြုတ်ပြုတ်ပြက်လက်လက်လောဘအနေနဲ့မယုံကြည်ရဲ့အကူအညီကိုယူပြီးတော့သုံးသက်ကုဋ္ဌာကအကမထာနေကိုသိရှိလိုက်ရင်လည်းလည်းကိုယ်ကိုယ်သိရှိလို့ရပြီဒိသတ္တမ32ကုဋ္ဌာကပိဋကမ32ကုဋ္ဌာကရင်းဖာမြတ်စွာဘုရားတက္ကံတက္ကံ၄ခုပါ၄ခုလိုက်လို့ဒီလောကလုံးမှာတည်ရှိနေတဲ့လူတွေနဲ့ဒေဝိဇ္ဇံတွေအစရှိတဲ့နေအောင်ကြီးသွန်းအောက်မှာတွေ့နေတဲ့သတ္တဝါတိုင်းမှာတည်ရှိတဲ့လုံးဝနှစ်ခုတည်းကအစုပ်ပုံတွေကိုအဝဝစွာကြင်ကြင်ကြင်ကြင်လက်ကျင်နှံစီဆိုရင်သူပုဂ္ဂိုလ်ကအာကင်္ခမန္တသဝဏ္ဏတောအာကင်္ခမန္တသပတိကူလတော့အကုံခမန္တတသုံးညတော့ဆိုပြီးတော့သမောဟဝိနောဒိအထကရာဖွင့်ဆိုထားတဲ့အတိုင်းအလိုရှိခြင်းလည်းဟောနသတိလံကူကူလို့ရတယ်။အလိုရှိခြင်းလည်းပတိကူလမနတိကာရကမ္မထလံကူကူလို့ရတယ်။အလိုရှိခြင်းလည်းသုံးညတဓကမထလံကူကူလို့ရတယ်။အဲဒီလံသုံးစွဲရှိတဲ့အ ਨੇ ကဟောနကတိုင်းလံကိုပြောကြရအောင်နော်။လင်းပြင်းနေတဲ့စနစ်အရာကတော့ရေပုံရအဖြစ်အဖြူကတိုင်းကိုဆက်လင်းပေးပါလေ။အဖြူကတိုင်းကိုရှိနေတယ်ဆိုလို့ရှိရင်ဝါခဲ့တို့ဖြူတဲ့ကုဋ္ဌာတအယောခဲ့တို့ဖြူတဲ့ကုဋ္ဌာတမြေဖြူဝုန်းခဲ့တို့ဖြူတဲ့ကုဋ္ဌာတတစ်ခုခုကိုအာရုံယူပြီးတော့ရှင်းလို့ရတယ်။အဲဒီအဖိုးကြီးအိုးအဖိုးကြီးအိုးတွေကလှမကြိုက်လို့ဘင်္ဂိုလ်သဘာဝအတိုင်းတည်ရှိနေတဲ့လေဆိုလို့ဒီပင်ကြီးကဖြူနေရင်အဲဒီဖြူတဲ့သဘင်ကိုလည်းအဖြူရောကုဋ္ဌာတကမ္မထအဖြစ်အစည်းအဝေးတို့ရပါတယ်။ဆိုရင်ဆိုးထားတဲ့လူတွေတော့မဆိုးလို့ပါဘူးနော်။ကဲအဲဒီတော့အဲဒီလိုအဖြူရောကလည်းရှိတဲ့အခါဥပမာအယောစုကိုရှိမယ်၊သွားကိုရှိမယ်ဆိုကြပါစို့နော်။ပထမတိုင်းတိုင်းဒီချင်းဘာလို့လဲ။အာနာပါနနဲ့အောင်ကမာတိအောင်မြင်တဲ့ပုဂ္ဂိုလ်ကအာနာပါနကမ္မထဖြစ်စိတ္တသာသမာတိဖြစ်အောင်သမာတိဆောင်ပါ။ဒါကြောင့်လည်းဖြစ်သမာတိဖြစ်အောင်တဲ့ပုဂ္ဂိုလ်ကလည်းမန္တန်လေးကြောထောက်ပေါ့ယသိပွင့်ရှင်ပူရထောင်းတော်ဆိုတဲ့ဓာတ်ဘောတရားစနစ်ကိုတကြီးလေးပါပထမကအဘုဒ္ဓပြီးဆုံးတော့ဝေယျတ်ဆိုတဲ့ဒီတန်လေးဘက်ကိုအာယုယူပြီးသမာဓိကိုထိုင်နေချူတော်မှာလေယောင်ကြီးတွေကအကောင်းလာပြီးပြုတ်ပြုတ်ပြက်တက်တက်တောက်ပါလာပြီးဆိုရင်ဣဇ္ဇဒဗိဒ32ခုထာနာဒီကိုအဝဝစွာသိပြီးပါသိပြီးလို့အောင်မြင်လို့ရတဲ့အချိန်ခါမှာမိမိကအဖြစ်အောင်ကလေးကိုရှိနေတဲ့ဆိုရင်အယောစုကမ္မထံတစ်ခုကြောင်းကြည့်ပါနော်ယောဂုကုဋ္ဌာတကိုအစ္ဆဒမိတ်ကရှင်ရင်းရအောင်လေ့ကျင့်လိုက်တဲ့အခါယောဇာဆက်သောပဋိကုလအနေနဲ့မိမိကရှုကျင်တယ်ဆိုရင်လည်းရှင်းလို့ရပါတယ်။ဘုံဘုံအဒီယောကတိုင်းကိုကုကျင်တဲ့အနေနဲ့ယောဇုကုဋ္ဌာတရဲ့အဒီယောကိုအာရုံယူပြီးရှုကျင်တယ်ဆိုလည်းရှင်းလို့ရတယ်။ဒီတော့အဲ့ဒီလိုရှုတဲ့အပိုင်းမှာတချို့ယောဂီတွေကပဋိကုလမနတိကာရလမ်းကိုလည်းရှုတတ်အောင်အယောဇုကမ္မထာနဲ့ခိုင်ကအောင်ပဋိကုလကမ္မထံကိုရေပုံညာအဖြစ်ခွင့်ပြုအရင်သင်ပေးလိုက်ပါရစေနော်ယောယောဂီရဲ့ယောဇာဆက်စုံကသဘောကိုဉာဏ်နဲ့ထင်အောင်သင်ပေးခြင်းဖြစ်ပါတယ်သို့သော်ဒီလိုယောဂီများမှာယောဇာဆက်စုံကအနေနဲ့မထင်ပါဘူးမထင်တဲ့ယောဂီကိုထင်အောင်သွားပြီးသင်ပေးနေတဲ့ဓမ္မနဲ့သဘောရှိတဲ့သမာဓိနဲ့အတမ်းမတက်လာဘူးအဲဒါကြောင့်ဒီလို အဲ့ဒီလိုရောက်ပြီးရောက်ဖြစ်ခဲ့တော့အရောင်ကိုတက်ရင်သင်ပေးလိုက်တာကဘုံကောင်းဒီတော့ကိုအရောင်ကိုပြောကြရအောင်ဒီအယောဓမ္မဌာနကိုအစ္ဆဒမိဒ္ဒအောင်မြင်မြင်ရှိနိုင်တဲ့ပုဂ္ဂိုလ်ကအစ္ဆဒမရှိလို့ကောင်းရင်လည်းအစ္ဆဒအယောကုဋ္ဌာနတစ်ခုခုကိုစိုက်ပါဥမာဥက္ကောင်းကုန်ဖြစ်စေသို့မဟုတ်သွားဖြစ်စေသို့မဟုတ်လည်းရောဖြစ်စေသို့မဟုတ်ပေါင်းရောဖြစ်စေမိမိနှိမ့်ဆိုင်တဲ့အယောကုဋ္ဌာနတစ်ခုကိုအာရုံယူပြီးသို့အယောရဲ့ဖြူနေတဲ့သဘာဝကိုအာရုံယူရှိပါအကယ်၍မိဒ္ဒတိတ်မယ်ဆိုလို့ရှိရင်တော့မိမိရှိတဲ့နေရာမှာထိုင်နေတဲ့ယောဂီရှိတဲ့အရင်ဒီယောဂီရဲ့ဥက္ကောင်းကိုလောက်ကိုအာရုံယူပြီးတော့အဖြူကိုနှလုံးသွင်းကြည့်ပါ။အဖြူအဖြူလို့နှလုံးသွင်းလိုက်ခဲ့ရင်ဥက္ကောင်းကိုညှိကျောက်သွားမယ်၊ကိုယ်လုံးညှိကျောက်သွားမယ်၊အဖြူအဝိုင်းအဝေါင်းပြန်နေလိုက်တယ်။ဒါဘိန္ဒကအစက်ကလေးပေါ့။အစ္စဒကအစက်ကလေးပုံစံတူပဲနော်။ကဲအဲ့ဒီအဖြူအဝေါင်းပြန်ခဲ့ရင်ဒီအဖြူအဝေါင်းမှာဘာဝနာစိတ်ကိုညှိဆောင်ကပ်ပြီးဒီနည်းအောင်ကျိုးဆောင်ရတယ်။ဘယ်လောက်ကြည့်ရမလဲ။ကောင်းတာကတော့ဒနာယီလောက်အနည်းဆုံးကြည့်အောင်ကျိုးဆောင်ရတယ်။ဒီလိုကြိုးစားလိုက်တဲ့အပိုင်းမှာဒီအဖြူအောင်အောအဝိုင်းကဂလိုင်းမိုးလေးကကြီးတောက်ပြီးလာလိုက်တယ်ကြီးတောက်လာပြီးဆိုရင်လည်းဒီဂလိုင်းမိုးကိုဖြန့်လို့ကဖြန့်နေပါတယ်သို့တော့အကောင်းဆုံးကတော့အဲ့ဒီကြီးတောက်နေတဲ့ဂလိုင်းမိုးလေးမှာအနည်းဆုံးနိုင်ရွယ်တဏှာကြီးလောက်ဘာဝနာစိတ်ကနှိမ့်ယုတ်သွားအောင်ကျူးဆာရတယ်အဲ့ဒီလိုဘာဝနာစိတ်ကနှိမ့်ယုတ်သွားပြီဆိုရင်သမာဓိကလည်းခိုင်သာပြီဆိုရင်ဂလိုင်းမိုးကိုတယ်မပြန်ပါစေသို့မဟုတ်တယ်မပြန်ပါစေသို့မဟုတ်သုံးတယ်မပြန်ပါစေသို့အဝိုင်းတိုင်တစ်ဖြည်းဖြည်းဖြတ်ရအယဇေမျက်နာအနန္တစေတဝလာအတိကတိဟုကိုဖြတ်ပါဘာကြောင့်ဖြတ်ရတယ်လဲစိရံဖြည်းဖြည်းကသမာဓိပြန်နေဆိုတာအရှင်ကြည်တတ်နိုင်ရင်အတွက်ကြီးရပြီးတော့ပြန်ရင်းဖြစ်ပါတယ်အဲဒီလိုဖြတ်ပြီးတဲ့အချိန်ကကြတော့မှမိမိနှိမ့်ဆိုင်တဲ့တဏှာမှာအချိန်ရောက်ကိုအာရုံယူပြီးတော့အဖြူအဖြူလို့ဒီလိုနှလုံးသွင်းနိုင်ရင်ဘာဝနာစိတ်ကတို့အဖြူအောင်ကလေးအောင်အာရုံနဲ့ညီဝဆောင်ကပ်ပြီးပြီးသွားလို့နော်အဲဒီလိုညီဝဆောင်ကပ်ပြီးပြီးနေပြီဆိုလို့ရှိရင်တော့တစ်ဖြည်းဖြည်းညီအဖြူအောင်ကလေးကကြီးတဲ့ကြီးတောက်တဲ့တောက်လာပြီးအဖြူအောင်ကလေးကိုလည်းဘာဝနာစိတ်ကညံ့ညို့သွားလိမ့်မယ်အဲဒီဘာဝနာစိတ်ကသူတို့စိတ်ရှိနေကလေးကိုလည်းမှညံ့ညို့နေတဲ့သဘောမှဘုံပဲဇင်းဆိုပြီးတဲ့ဒီလိုခေါ်ပါတယ်နော်အာဓုဇ္ဇမှာတော့10မိနစ်15မိနစ်တော့မဟုတ်နိုင်ဘူးတဏှာကြီးစက်ပြီးကတော့သာမျိုးဝဆောက်ကပြီးပြီးတဲ့သဘောတော့ရှိပါတယ်သို့သောအဋ္ဌံပါရမီကိုညီပြီးတော့ကျိုးစားလိုက်ခဲ့မယ်ဆိုလို့ရှိရင်တော့သူအဖြစ်အောင်ကလေးဝင်မှဘာဝနာရှိရဲ့နင်းညွန့်ဖို့ကိုတဏှာကြီးတဏှာကြီးသုံးလိုက်စက်ပြီးဖြစ်ရအောင်ကျိုးစားရနေရသုံးရလို့တဲ့ကျိုးစားလို့အောင်မြင်ပြီးဆိုတော့မှခိုင်တိုင်းခိုင်တိုင်းဒီတဲ့ဝင်မှဘာဝနာရှိတယ်တဏှာကြီးတဏှာကြီးသုံးလိုက်စက်ပြီးဖြစ်နင်းညွန့်နေပြီးဆိုတော့မှသူနည်းမြုံနေတဲ့သမာဓိမှချခင်ထားခြင်းမိမိနှလုံးအင်အတ္တဟရိယဟုသူရှိရဘက်တော့အာယုံစိုက်ပြီးလှမ်းပြီးဉာဏ်နဲ့ကြည့်လိုက်တဲ့အခါအင်းရှင်ဘုံမလို့အတ္တိဓာတ်ကိုသွားကြည့်ပါနော်ဘုံကြီးခဏခဏပြောနေတဲ့အတ္တိဘုံမလို့အတ္တိဓာတ်ဆိုတာကလည်းတင်းစားပြီးဥပစာရအဖြစ်ပြောနေခြင်းဖြစ်ပါတယ်အဘဒရမိဇံဘိက္ခုသိက္ခာဆိုပြီးတော့ဟောအင်းကုသ္တဣစ္ဆရာသင်္ကတဝေဘောဘုရားရှင်ကဟောကြားထားပါတယ်ဘာဘာဒရဒီစင်ကလေးဒီဘာဘာဒရပြည့်ပြည့်တလဲလဲတောက်ပါတဲ့အယောင်ရှိတယ်ဆိုပြီးဒီလိုဖြစ်စဉ်ကခေါ်ထားတယ်အဲ့ဒီစိတ်တန်ဆိုတဲ့သကလုံးကိုလည်းအထက်ကရဆရာတော်ကဘုံစိတ်ဆိုပြီးဖွင့်ဆိုထားပါတယ်ဝေစိတ်မှာအယောင်ရှိပါသလားဆိုပြီးမျိုးနဲ့အထက်ကရကမင်းကုန်လေးထားပါတယ်မရှိပါဘူးနော်မရှိရင်ဘာကြောင့်ဖြစ်စဉ်ကဒီလိုခေါ်တယ်လို့မေးတော့တချို့နေရာမှာဖြစ်စဉ်ကတင်းစားပြီးခေါ်တာလို့ရှိဘယ်လိုတင်းစားလဲလို့မေးတော့အကြောင်းဖြစ်တဲ့ဉာဏ်ကြောင့်ဉာဏ်ရဲ့ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့အကြောင်းအရင်းကိုအကျိုးတရားတွေရဲ့တောက်ပါမှုအံပေါ်မှာတည်ဆမ်းပြီးတော့အကျိုးတရားတွေရဲ့တောက်ပါမှုကိုအကြောင်းတရားဖြစ်တဲ့ဉာဏ်ပေါ်မှာတည်ဆမ်းပြီးတော့ဥပစာအဖြစ်မြတ်စွာဘုရားကဟောကြားတော်မူခြင်းဖြစ်ပါတယ်ဆိုလိုတာကဒီပုံစံနဲ့ရှင်ကျွေးနေတဲ့စိတ်ဖြစ်တဲ့34လုံးရှိပါတယ်ဒီဘုံရအဖြစ်ပေါ့နော်34လုံးထဲမှာဉာဏ်ပါတယ်အဲ့ဒီဉာဏ်ကအနုဘောကြီးကြီးသလိုအယောင်အလေးတွေကတောက်ပါတယ်ဘယ်လိုတောက်ပါလဲခရိယဝိသုကိုပြီးတော့ပြည့်စုံနေတဲ့စိတ်တိုင်းစိတ်တိုင်းဘဝစိတ်အဝင်အပါဖြစ်တဲ့စိတ်တိုင်းစိတ်တိုင်းသတိစရုပ်ကလာဒီကုန်ဖြစ်စေနိုင်တဲ့ဆောအားဖြစ်စိတ်တစ်ခုတစ်ခုဒီစိတ်သတိစရုပ်ကလာပေါင်းများစွာကိုဖြစ်စေနိုင်တော့သူစိတ်ကြောင့်ဘဝစိတ်အဝင်ပါဖြစ်တဲ့သူစိတ်ကြောင့်ဖြစ်ပေါ်သွားတဲ့သတိစရုပ်ကလာဒီကုန်ကခွင့်နိုင်ရုပ်ကလာတဲ့ရုပ်ကလာတိုင်းမှာ ဘုရားကြီးအဘဒီဇောဘာယောအစဉ်၌ရတာဩဇာဆိုပြီးသဘောတရားစစ်ဖို့ရှိပါတယ်။ဘဝင်စိတ်ကြောင့်ဖြစ်ပေါ်သွားတဲ့စိတ်ကြောင့်ယုတ်နာဒီမှာလည်းဒီသဘောတရားစစ်ဖို့ရှိ။အဲဒီစစ်ဖို့ထဲမှာအစဉ်ဝဏ္ဏဒယူပါယုံလေးပါတယ်။အဲဒီဝဏ္ဏဒယူပါယုံလေးကတောက်ပါတယ်။ဘာပေါ်ပြီးပြီးတောက်ပါတယ်လဲ။ဒီဘဝင်စိတ်ရဲ့ခြေတော်ပြင်ဖြစ်ပေါ်သွားတဲ့ဉာဏ်ကအလုဘောကြည့်ရင်ကြည့်တယ်လို့တောက်ပါတယ်။နောက်တစ်ချက်အဲ့ဒီသီလယုတ်ကလတိုင်းမှာဒီသောတာပါဝင်တယ်အဲ့ဒီဒီသောတာကလည်းဆင်းလဲဆင်ခြင်ယုတ်ကလအဖြစ်အပျက်ကိုဖြစ်ဖြစ်ပြန်တယ်ဒီသောတာကြောင့်ဖြစ်ပေါ်သွားတဲ့ယုတ်ကလတွေကိုဥဒ္ဒဇယုတ်လို့ခေါ်ပါတယ်စိတ်ကြပြည့်ပြည့်ဥဒ္ဒဇလို့ခေါ်တယ်စိတ်ကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဥဒ္ဒကြောင့်ဖြစ်ပေါ်သွားတဲ့ယုတ်ကလတွေအဲ့ဒီယုတ်ကလတိုင်းမှာလည်းဝဏ္ဏဓာတ်ဖွင့်ရင်စိတ်ခုရှိတော့စိတ်ခုတည်းမှာလည်းသဘောတရားစိတ်ခုတည်းမှာလည်းဝဏ္ဏဓာတ်ယူပါယုံပါတယ်ထိုယူပါယုံကလည်းတောက်ပါတယ်ဒီတော့သီလယုတ်ကလထဲမှာပါတဲ့ဝဏ္ဏဒယူပါယုံရတောက်ပါမှုသီလယုတ်ကလမှာပါတဲ့ဒီသောဒဥဒ္ဒကြောင့်ဖြစ်ပေါ်သွားတဲ့ဥဒ္ဒကယုတ်ကလထဲမှာပါတဲ့ဝဏ္ဏဒယူပါယုံရတောက်ပါမှုအဲ့ဒီတောက်ပါမှုနှစ်ခုပေါင်းစပ်လိုက်တဲ့အခါမှာပဗ္ဗန္တရာပြုတ်ပြည့်ပြည့်တလဲနဲ့တောက်ပါအနေနဲ့သဘာဝတစ်ခုနှလုံးအင်းအပြင်မှာရှိနေတယ်နော်အဲ့ဒီယုတ်ကလရဲ့တောက်ပါမှုကိုပဲအကြောင်းဖြစ်တဲ့ဉာဏ်ကအနုဘောကျင့်ပြီးတော့တောက်ပါတတ်တဲ့အဲ့အကြောင်းဖြစ်တဲ့ဉာဏ်တော့မှအကြောင်းဖြစ်တဲ့ဘဝင်စိတ်အပေါ်၌တည်စားပြီးတော့ဘဝင်စိတ်မှာပပ္ပဒရပြည့်ပြည့်တက်တက်လက်လက်တော့ပါအကြောင်းရှိတယ်လို့ဒီလိုတည်စားပြီးဘုရားရှင်ကဟောကြားတော်မူခြင်းဖြစ်ပါတယ်။အဲဒီတောက်ပအနေနဲ့ဘဝင်မနောအကြည်တည်စားပြီးခေါ်တဲ့ဘဝင်မနောအကြည်ကိုတော့ယောဂီပုဂ္ဂိုလ်ကအမြင်အောင်သိရတယ်။ဘဝင်မနောဒီလေးကိုသိကြည့်တာကသိမိုးရှာတယ်လို့အကြာကြီးရှာဖို့တော့မလိုဘူးနော်။ခொနကဒီယောဂတိုင်းပြိဋ္ဌာန်ကနမိတ်ထမဘာဝနာစိတ်ကတဏှာဤတဏှာဤသုံးဓာတ်ဤစက်ဖြင့်မြင့်မြုပ်နေလို့မိမိကျင့်တတ်တဲ့အချိန်ကသုံးမြင့်မြုပ်တဲ့သမာဓိမှထလင်ထခြင်းစက်ကြောင့်ဘိုင်းတော်ကလေးပွင့်နှလုံးအိမ်အညွတ်ဘက်ကိုဆန်းပြီးဉာဏ်နဲ့ကြည့်လိုက်ပါကြည့်လိုက်ရင်ဒီကြည်လင်တောက်သွားနေတဲ့ဘဝင်မနောအကြည်ဓာတ်သင်္သပ်ပြီးခေါ်တဲ့ဘဝင်မနောအကြည်ဓာတ်ဖြစ်ပါတယ်သောဘဝင်မနောအကြည်ဓာတ်မှာခொနကမိမိရှုပ်ပွားနေတဲ့အဇီယောဂတိုင်းပြိဋ္ဌာန်ကနမိတ်ကလာပြီးချင်းချင်းဆိုရင်သောခြင်းခံမှာဝိညာဉ်ဝိသရာမိတိဒုက္ခဧကဂ္ဂရာခေါ်တဲ့ဇိုင်းခံလေးတွေကိုတလုံးစီသိသိကြည့်။အောင်မြင်လို့ရလို့ဖြင့်ဒီလိုသိသိကြည့်ပါ။ဇိုင်းခံငါးပါးကိုသိသိနေတဲ့ပုဂ္ဂိုလ်ကဓမ္မတမဇ္ဇသမာဓိကိုတော့ဆိုက်ပြီးဆိုက်ပြီးတဲ့အချိန်ခံမှာကိုဒီဒုက္ခမှာကဝိပဿနာရှုပ်ွင့်နဲ့ပတ်သက်ပြီးဇာခြင်းကဘယ်လိုခေါ်သလဲ။နော်။အဲဒါကိုလည်းကပရမဇ္ဇသမာဓိလေးကိုဘုရားရှင်ခေါ်ပုံလေးပြန်ပြောပြမယ်နော်။ဣဒန္တတိကုဥပတိဝိဝေသအကုသနာဓမ္မနာဗဟာနာတပ္ပသောကမ္မတပ္ပသောကာယဒုဒ္ဒလနံပฏิပါဒတိယဝိဝေသေဝကံတိဝိဝေသအကုသရေတိတမေဟိသာဝိတေကံတောဝိသရံဝိဝေကံတိတိဒုက္ခပရမသနာဥပတံဝိသအုံစရတိအာနန္ဒယိဝအာနန္ဒဣဒဣန္ဒနာရောမြတ်ဒေသတိကုယောဂဝဆရာယဟံတော်တိဥပတိဝိဝေကဥပတိတရားတို့ယင်းသိဉ္စဉ္စဉ္ကြောင့်အကုသလနဓမ္မနာအကုသောတရားတို့ကိုဘာနာပိဿနိုင်ခြင်းကြောင့်သဗ္ဗတော့အချင်းခံသိအဖြင့်ကာယဒုဒ္ဒနာနံခန္ဓာကိုယ်ဤပြည့်ခြင်းတို့ဤပရိပါဒတိညာယဉ်ဤဝေခြင်းကြောင့်ကာမိဟုဒုက္ကမသီလတာကာမတို့မှဝိသုကပြည့်စုံခြင်းဖြစ်၍တည်းအကုသရဟိတမေဟိအကုသောတရားတို့မှဝိသုကပြည့်စုံခြင်းဖြစ်၍တည်းသာဝိတေကဝိတ္တနိတကောဖြစ်သောသောဝိသရဝိသရတိနိတကောဖြစ်သောဝိဝေကဇံနိဝရဏတရားကိစ္စိချင်းကြောင့်ထင်ရှားဖြစ်ပေါ်၍လာရသောဒီတိဒုက္ခနှစ်သက်ခြင်းပိတိသံသာခြင်းဒုက္ခရှိသောပထမဇဏံပထမဇံတို့ဥပတံပိစ္ဆပြေဇုံကကြောင့်ရှိသောဝိသရတိနိထံပေ၏ဝိတေဝိသရပိတိဒုက္ခဧကဂရခေါ်တဲ့ဇိုင်ငံငါးပါးသို့ပြည့်စုံတဲ့ပထမဇံသမာဓိကိုဆိုက်ပြီးဆိုက်လိုက်တဲ့အချိန်ခါမှာဝိပဿနာကိုခုဘုံကိုမြတ်ရှင်ကပဲလို့ဆက်ဟောလဲ။သောယေနိဝတ္တဟောတိရူပခေတဝိနာခေတတိညာခေတနိခာရခေတဝိညာဏခေတ။ဒီဓမ္မေအနိစ္စတောဒုက္ခတောရောဂတောကန္တတောသံဃတောအကတောအဘာဒတောပရတောပလောကတောသုံးညတောအနန္တတောသမနုပတ္တိ။သောဒုညဟန္တောဒီတတ္ထတောပရမဇန်သမဘအတွင်း၌ဝိဒေဝရူပကတံအခြင်းယုတ်တရားတိ၎င်းဝိဒေဝဝိရဏကတံအခြင်းဝိရဏတရားတိ၎င်းဝိဒေဝတင်ညာကတံအခြင်းတင်ညာတရားတိ၎င်းဝိဒေဝတေခါရကတံအခြင်းတေခါရတရားတိ၎င်းဝိဒေဝဝိညာဏကတံအခြင်းဝိညာဉ်တရားတိ၎င်းဟောတိသင်္ချာရှိနေပေ၏ဒေဓမေထောခန္ဓာ၅ပါးတို့ကို အနိစ္စသောအနိစ္စအဖြစ်ဒုက္ခသောဒုက္ခအဖြစ်ရောဂသောအနာရောဂအဖြစ်ကန္တာသောအိမ်အမကန္တာအဖြစ်သန္တာသောညှောင့်တည်းအဖြစ်အခါသောဆင်းရဲသောသဘောအဖြစ်အဘာဒံသောအနာရောဂအဖြစ်ပရသောသူစိတ်ခြင်းဖပရအဖြစ်ဘလောကံသောပစ္စည်းတသောသဘောအဖြစ်၃ညာသောအတ္တမစိတ်သောသော၃ညာသဘောအဖြစ်အနတ္တသောအတ္တမဟုသောအနတ္တသဘောအဖြစ်သမလူပတ္တိအဖမံအထက်ထရှိဘသုံးပါးရှိအနေဖြင့်ဤတော့ပရမေဇံကိုဝေဇာဖြင့်ပရမေဇံမှချက်ပြီးတော့ရှုရမယ့်ဝိပဿနာရှုခတ်မှာပါတယ်တရားဒီပါနေတယ်ရူပဝေဒနာသိညာသင်္ခါရဝိညာဉ်ဆိုပြီးတော့ခန္ဓာခန္ဓာပါဖြစ်သွားတယ်ခန္ဓာ၅ပါးရှုရမယ့်ရှုခတ်ကပရမေဇံဇိုင်းက၅ပါးတက်တက်တယ်ဟုတ်သလားမဟုတ်ဘူးပရမဇာနတရားလေးတက်တက်တင်ရှုရသလားဆိုတော့လည်းမဟုတ်ဘူးနော်ဒီချက်နဲ့ပတ်သက်ပြီးတော့အဇေကနာဆရာတော်ကဇေဝတ္တဟောတိတိယတ္တအန္တောတမပတိခဏိယဝတ္တမတပတိသမုဋ္ဌိတိသရူပတိဓမ္မဇကံဟောတိဧဓမ္မေတိဧရူပကတံတိအာရိဏေနဟောတိရူပတိယောဓမ္မေသတိဖြင့်ဒီလိုဖွင့်ထားဖွင့်ဆိုထားတယ်ဒီတော့ဘာပြောတယ်လဲလို့မေးတော့ဒီပရမဇန်သမဘအသေးမှာဖြစ်ပေါ်နေတဲ့တရားတွေဆိုတာကဘာလဲလို့မေးတော့အန္တောသမဘတိခဏိယောဝသမဘတိသမုဋ္ဌိတိသရူပါတိဓမ္မသတ္တံဟောတိသမဘဖြစ်ပေါ်နေတဲ့အခိုက်အတန့်မှာဤဇန်သမဘကြောင့်ဖြစ်စေအပ်တဲ့ယုတ်ပြအစရှိတဲ့ခန္ဓာ၅ပါးကိုဆွံ့လို့တယ်ဒီတဲ့ဘာသာပြန်ပုံရှင်းတော့အောင်ဒီကဆရာတော်ကဘာပြောနေလဲအန္တောသမပတိယံသမပတိအဘန္တရေသံတံတံသနသမပတိပရိယဘာဏံပိအပရိယဘာဏံပိဒီလိုပြန်ထပ်သေးတော့အန္တောသမပတိခလေးယောဝတိအာတိဟုတ်တံဘာပြောနေတာလဲအန္တောသမပတိယံသမပအတွင်းဆိုတဲ့ဒီစကားလေးဖြဲ့သိင်းပြီးတော့အတ္တရဆရာတော်ကဖွင့်ဆိုနေတာဟာသမဘာမအကျိုးဝင်တဲ့တရားပဲဖြစ်စေသမဘာမအကျိုးမဝင်တဲ့တရားပဲဖြစ်စေထိုတရားနှစ်ပါးစုံကိုပဲအကုန်လုံးသိကျူးပြီးတော့ဝိပဿနာရှုပါလို့ဒီလိုပြောပြင်တဲ့အတွက်ကြောင့်အထက်ကရာဇာတော်ကဖွင့်ဆိုခြင်းဖြစ်ပါတယ်ဆိုပြီးဒီကဆရာတော်ကအရှင်းတယ်သို့သောပရမဇန်အတွင်းမှာဆိုလို့ရှိရင်ခန္ဓာကဘုရားရှင်ကတည့်ရဘလောက်အစုခိုင်းလဲခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးကတည့်ရပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့သမဘအသေးမှာသင်္ချာဖြစ်နေတဲ့ရူပခန္ဓာတစ်ခုကိုကြွတိပါသမဘအသေးမှာ28ပါးရှိတဲ့ဆုံးပြီးပြောရင်ပေါ့လေယောက်ျားမှာ28ပါးမိန်းကလေးမှာ28ပါး28ပါးလုံးကဒီသမဘအသေးမှာဖြစ်နေသလားမဖြစ်ဘူးလားဖြစ်နေပါတယ်ဖြစ်နေတော့ဒီ28ပါးကသမဘရှုပ်ပြီးဖြစ်စေမရှုပ်ပြီးဖြစ်စေသမဘဝင်စားနေပြီဖြစ်စေဝင်စားနေပြီဖြစ်စေသမဘအတွင်းမှာပဲဖြစ်စေသမဘမှာအကျုံးဝင်နေပဲဖြစ်စေကံအရှင်မှာမကုန်သေးဘူးဆိုလို့ရှိရင်ထိုရှုပွားနေတဲ့တတ္တဝါရဲ့ကံတ္တမှာအစမပြဒီ28ပါးကဖြစ်နေဘူးလားဖြစ်နေတယ်အဲ့ဒီတရားတွေကိုရှုရမယ်လို့ဆိုလိုတာနော်ဒါတစ်ချက်ဒီတော့28ပါးရှုနေတယ်ဆိုလို့ရှိရင်ယုတ်ကမထရှုခွင့်နဲ့ပတ်သက်ပြီးတော့ဘုရားရှင်ကဗန္ဓနီဟောတယ်ဓကမထအချင်းကြီးဒဂမထအကျဉ်းကြီးဆိုပြီးနည်းနည်းဟောထားတယ်။နည်းနည်းဟောထားတဲ့အချိန်ခံကြတော့မိမိတို့ကလုပ်ပြန်ကိုရှိအောင်လို့ရှင်ဒဂမထအကျဉ်းကြီးကြိုက်နေအကျဉ်းကြီးနဲ့ရှုအကျဉ်းကြီးကြိုက်နေဆိုလို့ရှင်လည်းအကျဉ်းကြီးနဲ့ရှုဖို့မလိုဘူးလား။လိုအပ်လာတယ်နော်။ဒီတော့အကျဉ်းကြီးနဲ့ရှုပြီဆိုကြဆိုမာဇလူကြောသောဘဆိုတဲ့ဘဒုံဒသဘောလက္ခဏာပဲတခုလဲရှုဖို့ယောဇီဝဇီဆိုတဲ့အဘောဓသဘာဝလက္ခဏာကနှစ်ခု၊ဘူအေးဆိုတဲ့ပိဇောဓရဲ့သဘာဝလက္ခဏာကနှစ်ခု၊ထောက်ကံမှုဆိုတဲ့ဝါယောဓရဲ့သဘာဝလက္ခဏာကတစ်ခု၊တုံ့ကံမှုဆိုတဲ့ဝါယောဓရဲ့လုံငန်းကိစ္စကတစ်ခု။ပေါင်းလိုက်တော့လို့ပြောရမယ်တစ်ခုလေ။အားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်သဘောတရား12ခု။အဲဒီ12ခုကိုစီစုံကောင်းဆုံးတွက်အောင်ရှုပါ။တွက်လာတဲ့အခါခန္ဓာကိုယ်ကိုအပေါ်ကနေစီးပြီးချုံငုံကြည့်။ချုံငုံကြည့်လိုက်လို့ဒီဘောဉာဏ်ခန္ဓာကိုယ်ကိုဉာဏ်ဉာဏ်လုံးသင်ပြီးဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကမာဇဉ်လေးကျောထောက်ပုဂ္ဂိုလ်ကြည့်ပြီးပထဝီဓာတ်၊ရူစီဘောဇီကိုကြည့်ပြီးတော့အဘောဓာတ်၊ဘူရဲကိုကြည့်ပြီးဒေဇောဓာတ်၊ထောက်ကံတုံးကံကိုကြည့်ပြီးဝါယောဓာတ်လို့ဒီလိုဇန်လေးပါပြောင်းပြီးတော့ထူထောင်ရတယ်။ဇန်လေးပါပြောင်းပြီးရှိပါပါတယ်။အဲဒီလိုပထဝီဓာတ်၊အဘောဓာတ်၊ဒေဇောဓာတ်၊ဝါယောဓာတ်လို့ရှိလိုက်တဲ့အချိန်ခါမှာတမာတိကို ခိုင်ကအောင်ဆက်လက်ထူထောင်ရတယ်ဒါလေးပါအာယုန်နဲ့ဘာဝနာစိတ်ကိုညှို့ညော့ကအောင်ဆက်စားရတယ်ဓမ္မတိကအတန်တက်လာပြီဆိုရင်ပေါ့သူပုဂ္ဂိုလ်ကဒီဓလေးပါအာယုန်မှာဘာဝနာစိတ်ကိုညှော့ဆက်ကပြီးရှုနေရကခန္ဓာကိုယ်ကြီးမတွေ့တော့ပဲတအဆုဘဒုက္ခကြီးကတွေ့မယ်ဒုဏ္ဏအစုဘဒုက္ခကြီးမှလည်းဆက်လက်ပြီးသမာဓိကိုဆောင်နိုင်ခဲ့ရင်ခန္ဓာကိုယ်ကြီးမှဝါကွမ်းစိန်လိုဖြူလာတဲ့အဖြူအဒုက္ခအဖြစ်ဖြစ်ကြပါတယ်။ဒုအဖြူအဒုက္ခမှလည်းတည်ရှိတဲ့တဏှိဘကိုဆက်လက်သိသိပြီးသမာဓိကိုဆက်လက်ဖြူနိုင်ခဲ့ရင်ရေရုံဘလုံးမနုံးလိုတည်နေတဲ့အကြီးဒုက္ခတွေနဲ့အဲ့ဒီအကြီးအဒုက္ခမှတည်ရှိတဲ့တဏှိဘကိုသိသိပြီးဆက်လက်ပြီးသမာဓိကိုဖြူနိုင်ခဲ့ရင်လေအောင်ကြီးကသောအကြီးကအတုံးခဲကြီးတွေမှာတစ်ဖက်ဖက်ထွက်ပေါ်လာပါလိမ့်မယ်။ဉာဏ်ရောက်ဖြစ်ပေါ်လာတဲ့လေအောင်ကြီးတွေပါ။ဓလေးဘကိုသိသိနေတဲ့ဉာဏ်ရောက်ဖြစ်ပေါ်လာတဲ့လေအောင်ကြီးတွေပဲ။အဲဒီလေအောင်ကြီးအကုန်ကြီးဖြစ်ဒီအကြီးကြီးအတုံးခဲကြီးမှာတည်ရှိနေတဲ့အာကသဒတ်ကိုလှမ်းပြီးနင်းအောင်ဖြစ်နိုင်ခြင်းရင်အာကသဒတ်နားလည်လည်အောင်ကြောက်ရင်အခုလက်မုန်းကိုနည်းနည်းအာရုံစိုက်ကြည့်ပါမုန်းရင်ပေါက်ကလေးလည်းမရှိဘူးလား။ရှိတယ်။ခန္ဓာကိုယ်တစ်ခုလုံးမှာမုန်းရင်ပေါက်ကလေးတွေရှိတယ်။အဲဒီပုံစံလိုပဲအကြီးကြီးအတုံးခဲကြီးမှလည်းအာဂတခေါ်တဲ့အကြအပေါက်ကလေးတွေရှိတော့ဒီအကြအပေါက်ကိုလေးအောင်ကြီးအကုန်ကြီးဖြင့်ထိုးဆက်ပြီးရှုလိုက်တဲ့အချိန်ခါအာဂတအကြအပေါက်ကိုမြင်လိုက်တဲ့နေ့တစ်ချိန်တည်းထက်အာဂတအကြဆိုတာကကလအမှုံတို့ရဲ့နေကဒေသဖြစ်ခြင်းကြောင့်ကလအမှုံလေးတွေဆက်တွေ့ပြီအဲဒီကလအမှုံလေးတွေတွေ့ရင်ကလအမှုံတစ်ခုတစ်ခုမှဒီရှိတဲ့ပထမဘောဒီသောဘရောက်ခေါ်တဲ့ဓလေးဘောကိုသိသိနိုင်ရင်တက္ကမထလန်းအဆုံးသမထပိုင်းမှာလန်းအဆုံးဝိပဿနာပိုင်းမှာအစဖြစ်သွားတယ်အရင်နေရာကိုရောက်တဲ့ယောဂီပုဂ္ဂိုလ်ကတန်နေတဲ့အစိမ့်နဲ့ရတဲ့ဩဇာဆိုင်ရှိတဲ့ဥဒါလေးပါကိုမြည်တွေ့သည့်ဖြစ်ပေါ်တဲ့ယုတ်လတစ်ခုအမှန်တည်းရှိတဲ့ဥပဒါယုတ်ဖြစ်ကိုဆက်လက်သိရရပါတယ်။ယသိနာနာနေရာကိုနှလုံးဆိုတဲ့ဒွါရ၆ခုနဲ့သံမင်းပွင့်ကြီးဖြစ်တဲ့လက်သက်သွားရင်အဆက်ရှိတဲ့၄၂ခုထံသာအစုအပေါင်းနေမှတည်ရှိတဲ့ယုတ်ရည်ကိုစနစ်ဖြင့်ကြသိရှိနိုင်ပြီဆိုရင်အဲ့ဒီယုတ်ရအလုံးကိုသမဘအတွင်းမှာပဲဖြစ်ဖြစ်သမဘရဲ့ဒီဘက်မှာပဲဖြစ်ဖြစ်ဒီယုတ်ရတဲ့ကအလုံးကသင်္ချာဖြစ်နေဘူးလားဖြစ်နေသမဘမှာအကျိုးဝင်ဒီဘက်ဖြစ်စေအကျိုးမဝင်ဒီဘက်ဖြစ်စေအဲ့ဒီယုတ်ရဆိုတဲ့တရားတွေကိုရှုပါဒါကယုတ်ပဲဝေနာမှာတော့ခေါင်းကဥစ္စာပြပြထားတဲ့အတိုင်းဗုဒ္ဓမြတ်စွာဘုရားတရားမှာဝေဒနာဘယ်လောက်ရှိလဲဝေဒနာကတစ်ခုပဲဒုက္ခဝေဒနာမင်းများကလည်းတခုပဲဒါပေမဲ့သေခါရခေါ်တဲ့စိတ္တိတိကြတော့ပရမဇ္ဇဏတရားမှာခဏကအဇီယောကတိုင်းဖြစ်တယ်မယ်ဆိုရင်စိတ္တိတိမနှလုံးရှိလေ50နဲ့လင်းလုံးရှိတဲ့အနက်ကသေခါရအမိရတဲ့စိတ္တိတိက50နဲ့တလုံးဝေဒနာနဲ့သိညာနှုတ်လိုက်ရင်စိတ္တိတိ33လုံးနဲ့မှ30တလုံးကျန်တယ်အတိတ်တလုံးမှထပ်သုံးလိုက်တော့34ပြည့်သွားမယ်နော်ဒီတော့ဝေဒနာက34လုံးနဲ့မှာဝေဒနာကဝေဒနာခန္ဓာ၊သင်ညာကသင်ညာခန္ဓာ၊ဉာဏ်နဲ့စေတသိက်30နဲ့တလုံးကသင်္ခါရခန္ဓာ၊အတိစိတ်ကဝိညာဉ်နဲ့ခန္ဓာ၊ပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲ။ခန္ဓာ5ပါး။အဲ့ဒီခန္ဓာ5ပါးမှာရူပခန္ဓာကသမဘအတွင်းမှာအကျုံးဝင်နေတဲ့တရားသာဖြစ်တယ်။ခုပြောခဲ့တဲ့ဇာဏတရား34လုံးလို့ခေါ်ဆိုအပ်တဲ့ဉာဏ်တရား30နဲ့လေလုံးခေါ်ဆိုအပ်တဲ့နံခန္ဓာ၄ပါးကသမဘအတိတ်မှာအကျုံးဝင်နေတဲ့နံခန္ဓာ၄ပါးသာဖြစ်တယ်။သို့သောဒီနေရာမှာဒီကဆရာတော်ကဘုလကရှင်းထားတဲ့အတိုင်းသမဘတိပရိယာပါဏံပိအပရိယာပါဏံပိသမဘအတိတ်မှာအကျုံးဝင်နေတဲ့ခန္ဓာ၅ပါးဖြစ်ခြင်းလည်းဖြစ်ပါသေးတယ်။အကျုံးမဝင်တဲ့ခန္ဓာ၅ပါးဖြစ်ခြင်းလည်းဖြစ်ပါသေးအကုန်လုံးသိရမယ်လို့ပြောနေတယ်။ဒီတော့ဒီသမထဉာဏိကပုဂ္ဂိုလ်ကသူ့လိုအကျုံးမဝင်တဲ့ခန္ဓာ၅ပါးဟာဘာလို့ဉာဏ်ရည်သေးတယ်လို့မေးစရာရှိတော့ဘုန်းကြီးတို့မှာနေ့စဉ်နေ့စဉ်ဆက်ဆံနေတဲ့အာယုန်နေနဲ့ဆက်ဆံနေတဲ့အချိန်ခါမှာအာယုန်အမျိုးမျိုးကိုအကျုံးပြုတ်ပြီးတော့ရူပယုံကိုသိတဲ့စိတ်ကလေးတွေလည်းမဖြစ်ဘူးလားဖြစ်တယ်အတန်ကိုသိတဲ့စိတ်ကလေးတွေလည်းမဖြစ်ဘူးလားဖြစ်တယ်အနတ်သိတဲ့စိတ်ကလေးတွေအတွေ့အထိကိုသိတဲ့စိတ်ကလေးတွေဓမ္မသဘောတွေကိုသိနေတဲ့စိတ်ကလေးတွေအထက်ကြီးအောင်ဖြစ်နေကြဖြစ်နေကြတော့အဲ့ဒီယူပါယောကအာယုဝေကြီးဖြစ်ပေါ်နေတဲ့စိတ်စရိတ်တွေမှာလည်းစိတ်ကြံတိုင်းစိတ်ကြံတိုင်းမှာခန္ဓာ၅ပါးမရှိဘူးလားရှိနေတယ်။အဲ့ဒီခန္ဓာ၅ပါးတွေကဓမ္မဘက်မှာအကျုံးဝင်တဲ့ခန္ဓာ၅ပါးဟုတ်တယ်လားမဟုတ်ဘူး။အလားတူပဲအတန်ကိုကြားတဲ့အချိန်ကမှလည်းခန္ဓာ၅ပါးတွေမဖြစ်ဘူးလားဖြစ်နေတယ်။အဲ့ဒါလေးလည်းဓမ္မဘက်မှာအကျုံးဝင်သလားမဝင်ဘူးဓမ္မဘက်ကအပြင်ဘက်ပဲနော်။အနံ့ကိုသိတဲ့အချိန်ကမှလည်းခန္ဓာ၅ပါးတွေမဖြစ်ဘူးလားခန္ဓာကိုယ်ကဝိသေသိတိစိတ်တက္ကနာတိုင်းမှာခန္ဓာ၅ပါးပဲနော် အဲ့ဒါဒီလေဓမ္မပတ်မှာအကျုံးဝင်သလားမဝင်ကြဘူးအလားတူပဲအတို့ဒီဖုဒ္ဓဘာသာတွေကိုသိတဲ့အချိန်ခါမှာလည်းခန္ဓာ၅ပါးတွေဖြစ်ကြတယ်ဒါလည်းဓမ္မပတ်မှာအကျုံးဝင်လို့နောက်တစ်ခုဓမ္မပတ်မှာအကျုံးမဝင်တဲ့တစ္ဆေတရားလေးတွေနည်းနည်းပါးပါးရှိတယ်အခုပရမဇ္ဇဉာဏ်တရားဆိုကြတော့ပရမဇ္ဇဉာဏ်တရားတွေမှာပရမဇ္ဇဏဝိသိကိုဓမ္မဇ္ဇဏဓမ္မပတ်တိဝိသိကိုလှန့်ကျင့်နိုင်မယ်ဆိုရင်မနောဒရဝဇံသိစေတဲ့စနေလုံးဓမ္မဖြစ်ရတယ်မနောဒရဝဇံဆိုတဲ့စနေလုံးဖြစ်ပြီးတဲ့အခါပရိသံခေါ်တဲ့ကာမဝဆရဓမ္မဒီဇောကသိစေတဲ့34လုံးဖြစ်တယ်ဥပ္ပဇ္ဇရာခေါ်တဲ့ကာမဝဆရဓမ္မဒီဇောကလည်း34လုံးအနုလောမခေါ်တဲ့အနုလောခေါ်တဲ့ကာမဝဆရဓမ္မဒီဇောက34လုံးကိုယ်တိုခေါ်တဲ့ကာမဝဆရဓမ္မဒီဇောက34လုံးသူတို့ကဇံတရားအရင်မှာအကျုံးဝင်သလားလို့မေးတော့အကျုံးဝင်မှာသူတို့ကဥပ္ပဇ္ဇရာဓမ္မဒီဇောတွေဖြစ်တယ်ဆိုလိုတာကဓမ္မဘက်မှာအကျုံးမဝင်တဲ့တရားတွေပဲပြီးတော့မနောရတဝဇံမှာရှိတဲ့ခန္ဓာ၅ပါးပရိသံအခိုက်မှာရှိတဲ့ခန္ဓာ၅ပါးဥပ္ပဇ္ဇအခိုက်မှာရှိတဲ့ခန္ဓာ၅ပါးအနုလောအခိုက်မှာတည်ရှိတဲ့ခန္ဓာ၅ပါးကိုယ်တို့အခိုက်မှာတည်ရှိတဲ့ခန္ဓာ၅ပါးဒီကိုလည်းဝိပဿနာရှုမှာဖြစ်တယ်ဒါလည်းလားဆိုတော့မကသေးဘူးအဲ့ဒီသမဘဓာတ်ကသမဘအကျုံးမှာအကျုံးမဝင်တဲ့ခန္ဓာ၅ပါးတွေကိုလည်းလိုက်ရှုပါဆိုတော့ခန္ဓာကသက္ကုဒ္ဓရာဝိသိအစက်ရှိတဲ့ဒီဝိသိတွေဖြစ်ပေါ်နေတဲ့အချိန်ခါမှာခန္ဓာ၅ပါးတွေကိုလည်းလိုက်ရှုပါနောက်တစ်ခုဒီအပြုကတိုင်းကိုရအောင်ကြိုးစားတဲ့အခါမှာကတိုင်းခြံကိုမဆိုင်ညီမှအပြုအစုလို့ယူပွင့်နေရတဲ့ဇောဂုတိစိတ်အစဉ်တွေမရှိဘူးလားရှိပါတယ်နော်အဲဒီဇောဂုတိစိတ်အစဉ်တွေခါလဲဓမ္မဝဆရာဓမ္မရှင်ဇောတိကဖြစ်တယ်မဟာဘုဒ္ဓဇောဂုတိစိတ်အစဉ်တွေဖြစ်တယ်ဒါတွေကတော့ဓမ္မသဘောတရားမလွတ်